Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ28ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 25 32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာပြည်ဒီမိုကရေစီပြန်လည်ထွန်းအားရေးလှုပ်ဆောင်တဲ့အချက်တွေပါတဲ့ကာကွယ်ရေးအသုံးစရိတ်ကိုအမေရိကန်သမ္မတဘိုင်ဒန်ကလက်မှတ်ထိုးအတည်ပြုပေးလိုက်ပါပြီထိုင်းနိုင်ငံနဲ့တရားမဝင်လာတဲ့မြန်မာနိုင်ငံသား24ယောက်ဖမ်းခံခဲ့ရပါတယ်ကယားပြည်နယ်ဖရူးဆိုမှာမီရှိုတပ်ဖြတ်ခံခဲ့ရတဲ့35ယောက်ထဲသူတို့အဖွဲ့က2ယောက်ပါတဲ့အကြောင်း Save the Children အဖွဲ့ကအတည်ပြုပြောဆိုပါတယ်ဒီသတင်းတွေပါဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ဥတ္တမောင်သားနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိတယ်လို့ပဲခူးတိုင်းညောင်လေးပင်ခရိုင်ထဲမှာတော့စစ်ကောင်စီတပ်တွေကစစ်အင်အားတွေတိုးချဲ့နေလို့အနီးတစ်ဝိုက်မှာရှိနေတဲ့ကျေးရွာတွေကပြည်သူတွေဟာဘေးကင်းရာကိုထွက်ပြေးတိမ်းရှောင်နေရပါတယ
်လမ်းဟောသူတို့မရိုက်ချရပါတယ်တဲ့လူတွေအားရချစ်တယ်အဲပေါ်မှာဒါကြစစ်စမှုတွေဖြစ်တဲ့အခါကျတော့ဒီလမ်းပဲတခြားရှိတဲ့ကျွာတွေအများကြီးတော့သူတို့ကတော့မနေရတော့ဘူး
ညောင်လေးပင်ခရိုင်ကရင်လူမှုရေးရာအဖွဲ့ဆက်ဆံရေးတာဝန်ခံပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်သခိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းရွာမှာတော့ဒီကနေ့မနက်ပိုင်းမှာနေအိမ်တချို့ထပ်ပြီးတော့မီးရှို့ခံရပါတယ်။အင်းစိန်ထောင်ထဲမှာအတန်တိတ်တပိတ်ပါဝင်သူတွေထောင်ဝင်စားအစစ်ဆေးများလို့အခက်အခဲဖြစ်နေပါတယ်။ယောဂကပ်ဘေးကြီးကိုရင်ဆိုင်နေရပေမဲ့လူသားတွေအနေနဲ့အာကာသသိပ်ပံဆိုင်ရာအောင်မြင်မှုတော်တော်များများဒီနှစ်ထဲမှာရခဲ့ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုယ်ဆောင်ဝင်းလိုက်နဲ့ဥတ္တမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံဒီမိုကရေစီပြန်လည်ထွန်းကားရေးနဲ့ပတ်သက်လို့အမေရိကန်အစိုးရလှုပ်ဆောင်ရမယ့်အချက်တွေကိုကဏ္ဍတစ်ခုအဖြစ်ဖြည့်ဆွက်ဖော်ပြထားတဲ့အမေရိကန်နိုင်ငံကာကွယ်ရေးဆိုင်ရာဥပဒေ NDAA ကိုသမ္မတဂျိုးဘိုင်ဒန်ကတင်းတင်းလာနေကလက်မှတ်ရေးထိုးအတည်ပြုပေးလိုက်ပါပြီဒီဥပဒေထဲမှာတော့အမေရိကန်ကာကွယ်ရေးဆိုင်ရာအသုံးစရိတ်ကိုဒေါ်လာ890ဘီလီယံအထိအသုံးပြုခွင့်ပေးထားပါတယ်အန်ယူဂျီဂျာကာလာမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အသိမှတ်ပြုထောက်ခံဖို့မြန်မာစစ်တပ်ကိုတန်ခတ်ရေးယူဖို့မြန်မာနိုင်ငံအတွင်းအယက်သားအစိုးရအုပ်ချုပ်မှုအောက်မှာဒီမိုကရေစီနိုင်ငံပြန်လည်ဖော်ဆောင်ဖို့မြန်မာစစ်တပ်ကချိုးဖောက်တဲ့ရာဇဝမှုတွေကိုအရေးယူသွားနိုင်ဖို့စတဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့မဟာဗျူဟာတွေကိုသမ္မတဘိုင်ဒန်အစိုးရတာဝန်ရှိသူတွေအနေနဲ့လွတ်တော်ကိုရက်60အတွင်းတင်ပြရမယ်ဆိုတဲ့အချက်လဲဒီဥပဒေမှာပါဝင်ပါတယ်ဒါအပြင်အမေရိကန်နိုင်ငံရဲ့ဌာနအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ဘန်ဒိုင်ရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကအရာရှိတွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒတွေနဲ့လူညုံရေးဆိုင်ရာကိစ္စရပ်တွေဖြစ်ပေါ်တိုးတက်မှုတွေနဲ့ပတ်သက်လို့ပုံမှန်တင်ပြပေးသွားရမယ်အချက်လဲပါဝင်ပါတယ်။ဒီဇင်ဘာလ15ရက်နေ့မှာအထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဒီကာကွယ်ဆိုင်ရာအသုံးစရိတ်ဥပဒေမူကြမ်းနဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စရပ်တွေပါဝင်ဖို့အထက်လွှတ်တော် Republican လူနည်းစုခေါင်းဆောင် Mitch McConnell ကဥဆောင်ရေးဆွဲထည့်သွင်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားလာရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်စီအပေါ်အတိတ်ပဲရှိတဲ့ဖိအားပေးမှုတွေလှုပ်ဆောင်တာအပြင်ဒီမိုကရေစီနည်းလမ်းနဲ့ကြရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအတိအမှတ်ပြုတာတွေလည်းပါဝင်တယ်လို့အထက်လွှတ်တော်အမတ် Mitch McConnell ကအမေရိကန်မျိုးသားကာကွယ်ဆိုင်ရာဥပဒေမူကြမ်းတဲ့မြန်မာနိုင်ငံရေးထက်သွင်းရခြင်းနဲ့ပတ်သက်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံဆန်ကလဗူရီခရိုင်အတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာ24ယောက်ကိုတနင်္လာနေ့ညကဖမ်းဆီးလိုက်တယ်လို့ရဲကပြောပါတယ်ယောက်ျား18ယောက်နဲ့မိန်းမ9ယောက်တို့ကိုည7နာရီခွဲလောက်မှာလှည့်ကင်းကတွေ့ရှိခဲ့တာပါတံမောင်နောင်လူနယ်မှာရှိတဲ့ဘန်ဆောင်ကာရီယာရွာအနားကခြုံပုတ်တွေထဲမှာပုံအောင်နေကြတာကိုတွေ့ခဲ့တာဖြစ်ပါတယ်အားလုံးကဘကိုးမြို့နယ်ကဖြစ်ကြပြီးဘန်ကောက်မှာအလုပ်ရဖို့ပွဲစားကိုဘတ်2000စီပေးခဲ့ကြရတယ်လို့ရဲကပြောပါတယ်ဘန်ကောက်ကိုပို့ပေးမှာကိုစောင့်နေကြရင်အခုလိုအဖမ်းခံခဲ့ကြရတာပါဆန်ကလဘူရီရဲ့ဌာနမှာဥပဒေကြောင်းရကိစ္စတွေလုတ်ပြီးတာနဲ့သူတို့ကိုမြန်မာပြည်ပြန်ပို့မယ်လို့ရဲကပြောကြပါတယ
်။ပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကကယားပြည်နယ်ဖရူးဆိုမြို့နယ်အတွင်းအမျိုးသမီးနဲ့ကလေးငယ်အပါအဝင်လူ35ဦးတည်းမှနဲ့မိရှုတပ်ဖြတ်ခံလိုက်ရတဲ့အထက်မှာသူတို့အဖွဲ့ကဝန်ထမ်း2ဦးလည်းပါသွားတယ်ဆိုတာကို Save the Children အဖွဲ့ကဒီကနေ့အတည်ပြုပါတယ်။ Save the Children အဖွဲ့ကတေဆုံးသွားသူ2ဦးတည်းကအသက်32နှစ်အရွယ်2ဦးကတော့ဆယ်လသားအရွယ်တားရင်သွေးတယောက်ကျန်ရစ်ခဲ့ပြီးအသက်28နှစ်အရွယ်နောက်2ဦးကတော့၃လသားအရွယ်သမီးရင်သွေးငယ်2ဦးကျန်ရစ်ခဲ့တဲ့အကြောင်းကျန်ရစ်သူတွေရဲ့လုံခြုံရေးကြောင့် သူတို့ဘသူဆိုတာကိုထုတ်ဖော်ပြောဆိုခြင်းမပြုလို့ကြောင်းစစ်တပ်ချက်တွင်အဖွဲ့ရဲ့ကြီးညာချက်မှာဖော်ပြပါတယ်အခုသေဆုံးသွားသူ၂ဦးစလုံးဟာကလေးငယ်တွေကိုပညာသင်ကြားရေးအတွက်စစ်အားထက်တန်သူတွေဖြစ်တယ်လို့လည်းဆိုပါတယ်သူတို့၂ဦးဟာအခင်းဖြစ်တဲ့နေရာနဲ့မလားမကန်းနေရာတွေမှာစာနာမှုဆိုင်ရာအကူအညီတွေပေးပြီးရုံးကိုပြန်အလာလမ်းခွလမှာတိုက်ခတ်ခံခဲ့ရတာလို့ဆိုပါတယ်ကားတွေပေါ်မှာပါလာတဲ့သူတွေကိုအောက်ဆင်ခံပြီးတချို့ကိုဖမ်းဆီးတချို့ကိုတော့တပ်ဖြတ်ပြီးတော့အလောင်းတွေကိုမိရှို့ခဲ့တယ်လို့လည်း Save the Children အဖွဲ့ရဲ့ကြီးညာချက်မှာဖော်ပြပါတယ်။ဒါဟာအင်မတန်ထိတ်လန့်တုံ့လောက်ဖွယ်ကောင်းတဲ့အကြောင်းကူညီကယ်ဆယ်ရေးဝန်ထမ်းတွေအပါအဝင်အပြစ်မဲ့ရသားပြည်သူတွေအပေါ်အကြမ်းဖက်တဲ့လုပ်ရဟာဘလို့မှတိခံလို့မရနိုင်တဲ့အကြောင်းနဲ့ဒီတိုက်ခိုက်မှုဟာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ကြောင်း Save the Children အဖွဲ့အကြီးအကဲ Inga Ishin ကပြောပါတယ်ခင်ဗျာ။
အမေရိကန်နဲ့ရုရှားတို့ဟာဇန်နဝါရီလမှာတွေ့ဆုံကြပြီးနျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့ရုရှားယူကရိန်းနယ်စပ်တင်းမာမှုကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဇန်နဝါရီ10ရက်နေ့မှာနိုင်ငံဆွေးနွေးကြပြီးဇန်နဝါရီ12ရက်နေ့မှာရုရှားနေတို့အစည်းအဝေးကျင်းပမှာဖြစ်တယ်လို့အင်ဂျီရောအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူကပြောကြပါတယ်။ဇန်နဝါရီ13ရက်နေ့မှာတော့ရုရှားအမေရိကန်နဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE တို့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားဆွေးနွေးတဲ့အခါနှစ်ဖက်လုံးကသူတို့စိုးရိမ်နေတာတွေကိုတင်ပြကြမှာဖြစ်ပါတယ်လို့သူကဆက်ပြီးပြောပါတယ်။ယူကရိန်းနဲ့ဆက်မှာရုရှားတပ်တွေတိုးချလာတဲ့အတွက်ရုရှားကကျူးကျော်စစ်ဆင်နွှဲတော့မလားလို့အနောက်နိုင်ငံတွေကစိုးရိမ်နေကြတာပါ။ရုရှားကတော့အဲ့ဒီလိုအစီအစဉ်မရှိဘူးလို့ညှင်းဆိုထားပြီးသူ့နယ်မြေတွေအနားကိုနေတိုးကချက်ပြီးနီးကပ်လာမယ်လို့မလုပ်ပါဘူးဆိုတော့ကိုအမှတ်ခံချက်ပေးရမယ်လို့တောက်ဆိုထားပါတယ်။သမ္မတဘိုင်ဒန်ရဲ့ချီးကပ်မှုကရှင်းပါတယ်တသမတ်သေးဖြစ်ပါတယ်ဟန်တာရေးနဲ့တန်တမာရေးလမ်းကြောင်းနှစ်ကြောင်းအပေါ်မှာအမာမိတ်တွေညီညွတ်ရေးပဲဖြစ်ပါတယ်ယူကရိန်းကိုဝင်ရင်ရုရှားကရင်ဆိုင်ရမယ့်အကျိုးဆက်တွေအပေါ်မှာမဟာမိတ်တွေညီညွတ်နေကြပါတယ်လို့ပြောရေးဆိုခွင့်ရှိသူကပြောကြားသွားပါတယ
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗျူအမေရိကန်အတန်းကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာပြည်ပကဝင်ရောက်လာသူနိုင်ငံသားလေဦးစီမှာအိုမီကရွန်ကိုဗစ်မျိုးကွဲဗိုင်းရပ်စ်ဓာတ်ခွဲအတည်ပြုတွေ့ရှိထားတယ်လို့မြန်မာစစ်ကောင်စီကကြေညာပါတယ်ပြည်ပကနေပြန်ရောက်ရှိသူတွေတွေကဒီဇင်ဘာလ14ရက်နေ့မှာကိုဗစ်ရောဂါပိုးအတည်ပြုတွေ့ထားတဲ့ဓာတ်ခွဲနမူနာ30ကိုရောဂါမျိုးရိုးဗီဇစစ်ဆေးတာမှာဒီဇင်ဘာလ22ရက်နေ့ရရှိခဲ့တဲ့အဖြေအရ UAE နိုင်ငံဒူဘိုင်းကနေပြန်လာတဲ့မြန်မာနိုင်ငံသားလေးဦးထံမှာအိုမီကရွန်ကိုဗစ်မျိုးကွဲဗိုင်းရပ်စ်တွေ့ရှိကြောင်းကြံဓာတ်ခွဲနမူနာ26ခုကတော့ Delta မျိုးကွဲဖြစ်ကြောင်းသိရတယ်လို့ဆိုပါတယ်Omicron မျိုးကွဲဗိုင်းရပ်စ်တွေ့သူ၄ဦးမှာ2ဦးပဲတာမန်ရောဂါလက္ခဏာပြပြီးကျန်သူတွေကတော့ရောဂါလက္ခဏာမတွေ့ရဘူးလို့ပြောပါတယ်။လက်ရှိအားဖြင့်၄ဦးစလုံးဟာကျန်းမာရေးကောင်းမွန်ပြီးကုသရေးစင်တာကနေပြီးတော့ဆင်းဝင်ပေးထားတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံမှာဒီဇင်ဘာ28ရက်နေ့ဓာတ်ခွဲစစ်ဆေးမှုတွေအရကတော့ပိုးတွေ့သူ189ဦးရောဂါကြောင့်သေဆုံးသူ3ဦးရှိတယ်လို့ကျန်းမာရေးဌာနကပြောပါတယ်ခင်ဗျာ
။ COVID ကာကွယ်ဆေးပထိုးတဲ့ပုဂ္ဂလိကလုပ်ငန်းဝန်ထမ်းများအလုတ်ခွင်ကိုမလာရဆိုတဲ့နယော့ကမြို့ရဲ့တာမြင့်မိန်ဟာတနင်္လာနေ့မှာစတင်တက်ရောက်ခဲ့ပါတယ်။နယော့ကမြို့မှာပုဂ္ဂလိကလုပ်ငန်းပေါင်းအကြံအဖြစ်တသိန်း8400ကျော်ရှိပါတယ်။အ ਨੇ ဆုံးတော့ကိုဗစ်ကာကွယ်ဆေးတလုံးထိုးပြီးဖြစ်ကြောင်းဝန်ထမ်းအားလုံးအထောက်အထားပြသကြရမှာပါ။မလိုက်နာတဲ့လုပ်ငန်းဟာဒဏ်ရိုက်ခံရမှာဖြစ်ပြီးအ ਨੇ ဆုံးဒေါ်လာ1000ကစပါတယ်။ဒဏ်ရိုက်တာကတော့နောက်ဆုံးနည်းလမ်းဖြစ်ပါတယ်လို့မြို့တော်ဝန် Bill D. Blasio ကပြောပါတယ်။ဒီသမချက်ကြောင့်လူတွေကာကွယ်ဆေးထိုးကြတယ်လို့ဒီမိုကရက်မျိုးတော်ဝင်ကတနင်္လာနေ့ကဆိုပါတယ်။ဒါပေမဲ့ဇန်နဝါရီ1ရက်နေ့မှာတက်လာမယ့်မျိုးတော်ဝင်အသစ် Eric Adams ဒီပြဋ္ဌာန်းချက်ကိုဆက်လက်အတိမပြုမပြုကတော့မရှင်းလည်လာသေးပါဘူး။နယူးယောက်မြို့မှာ Omicron မျိုးကွဲဗိုင်းရပ်စ်ကြောင့်ကူးစက်တာဟာပြီးခဲ့တဲ့တနင်္လာနေ့နေ့ထိရက်သက်သက်ပတ်မှာတနေ့ပြန်မြန် 12,000 ထိကူးစက်လာခဲ့ပါတယ်။ COVID ပိုးတွဲရှိသူတွေဟာရောဂါလက္ခဏာမရှိတော့ဘူးဆိုရင်9ရက်အထိပဲကုတ်ကုတ်ကိုတီးကြနေထိုင်ဖို့လိုအပ်ပြီး10ရက်ပြည့်တဲ့အထိတော့နှာခေါင်းစည်းတတ်ထားရမယ်လို့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနက CDC ကပြဋ္ဌာန်းလိုက်ပါတယ်။လေ့လာချက်တွေအရရောဂါလက္ခဏာမပြမီ2ရက်နဲ့လက္ခဏာပြပြီး3ရက်ဟာကူးစက်မှုအများဆုံးရက်တွေဖြစ်တယ်လို့ CDC ကပြောပါတယ်။
Indonesia နိုင်ငံအချေပြည်နယ်ကမ်းလွန်မှာတောင်တင်နေတဲ့လေနဲ့အတူပါလာတဲ့ရိုဟင်ဂျာဒုက္ခသည်တရားကြောင့်ကန့်တက်ခလုံးကမပေးပဲသူတို့လေကိုပြန်ပြင်ပေးပြီးတော့ပြန်သွားခိုင်းမယ်လို့ Indonesia အရာရှိတွေရဲ့ဒီကနေ့ပြောဆိုချက်ကိုကိုကပီရိုက်တာသတင်းမှာဖော်ပြပါတယ်ရိုဟင်ဂျာတွေဟာ Indonesia နိုင်ငံသားမဟုတ်တဲ့အတွက်သူတို့ကိုဒုက္ခသည်အဖြစ်ဒီတိုင်းလက်ခံထားလိုက်လို့မရနိုင်ဘူးလို့ Indonesia ရေတပ်အရာရှိတဦးပြောတာကိုကိုကပီရိုက်တာသတင်းမှာဖော်ပြပါတယ်သူတို့ကိုပင်လယ်ပြင်နဲ့ပြန်မလို့ခင်လိုအပ်တဲ့စားစရာ၊စေဝါနဲ့တောက်ရည်စားတဲ့ဆန္ဒမှုဆိုင်ရာအကူအညီတွေအင်ဒိုနီးရှားတာဝန်ရှိသူတွေကပေးသွားမယ်လို့လည်းဆိုပါတယ်။ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကတော့ဒုက္ခသည်တွေပါလာတဲ့ဒီလေရဲ့အင်ဂျင်ထိခိုက်ပျက်စီးသွားတဲ့အတွက်သူတို့ကိုကန့်ကောက်ခွင့်ပေးမယ်လို့ဒီကနေ့မှပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းအနောက်ဖက်ခြားမှာရှိတဲ့အချေပြည်နယ်ကမ်းလွန်မှာတောင်တင်နေတဲ့ဒီလေကိုအင်ဒိုနီးရှားငါးဖမ်းသမားတွေကတနင်္ဂနွေနေ့ကတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုဗစ်ကူးစက်မှု 12.2 သန်းကျော်ရှိနေတဲ့ UK နိုင်ငံမှာအခုခရစ်စမတ်3ရက်တာအတွင်းကိုဗစ်ကူးစက်သူ 32,000 ကျော်ရှိတယ်လို့တနင်္လာနေ့ထုတ်ပြန်တဲ့စီးရင်တွေအရသိရပါတယ်။ UK မှာအခုထိကိုဗစ်ကြောင့်သေဆုံးသွားသူက3,000ခွဲနီးပါးပဲရှိတာပါ။လက်ရှိကူးစက်မှုတွေရဲ့90%လောက်ကကိုဗစ်မျိုးကွဲသစ် Omicron ကူးစက်မှုတွေဖြစ်နေတယ်လို့လည်းကျန်းမာရေးဝန်ကြီးဆာချစ်ဂျာဗစ်ကပြောပါတယ်။နေ့စဉ်ကိုဗစ်ကူးစက်မှု150အထက်ရှိလာနေတဲ့တရုတ်နိုင်ငံရှန်စီပြည်နယ်မြို့တော်ဆီယမ်မာတော့အသွားအလာတွေပိတ်ပင်ကန့်တက်လိုက်ပြီးမြို့ကန်တွေကိုကိုဗစ်ပိုးရှိမရှိစစ်ဆေးမှုတွေလုပ်နေပါတယ်။အင်္ဂါနေ့အထိဆီယမ်မာကိုဗစ်ကူးစက်သူ800ကျော်လာပြီးတော့ဒါကမနေ့စောပိုင်းကနေအခုထိကူးစက်မှုတော့အပြင်းအထန်ဆုံးဖြစ်လာတာပါ။မြို့တွင်းကူးစက်မှုတွေထိန်းချုပ်ဖို့အတွက်လူဦးရေ73သန်းလောက်ရှိတဲ့ဆီယမ်မာဒီဇင်ဘာ73ရက်နေ့ကစပြီးအိမ်ပြင်မထွက်ရအမိန့်ချမှတ်ထားတယ်လို့ရထားခီးစဉ်အတော်များများနဲ့ပြည်တွင်းနေကြောင်းခီးစဉ်တွေကိုလည်းဖြတ်သိမ်းထားကြောင်း CCTV ကကြေညာသွားပါတယ
်အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ဦးတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးခြင်းပါတယ်ပဲခူးတိုင်းညောင်လေးပင်ခရိုင်မှာစစ်ကောင်စီဘက်ကစစ်ရင်အားတွေတိုးချဲ့နေတာကြောင့်အဲ့ဒီဒေသတဝိုက်မှာရှိတဲ့ကျေးရွာတွေကပြည်သူတွေဟာဘေးကင်းရာကိုထွက်ပြေးပုန်းရှောင်နေကြရပါတယ်။ဒီလိုမျိုးဘေးလူရာကိုထွက်ပြေးနေကြရသူပေါင်းက950ကျော်ရှိတယ်လို့ကရင်လူမှုရေးအဖွဲ့ကပြောပါတယ်။မူတဲရွာဘက်ကိုအစောပိုင်းတုန်းကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်လို့၃ယောက်ဒဏ်ရာရခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနှမ်းလောင်ပြောပြပေးပါရှင်။
ကရင်ပြည်နယ်ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်မူတဲဒေသမှာစစ်အာတိုးချဲ့နေတဲ့စစ်ကောင်စီတပ်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကရင်အမျိုးသားကာကွယ်ရေးတပ် KNDO တို့မူတဲဒေသမှာမကြာခဏပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကဒီကနေ့ဒီဇင်ဘာ28ရက်မှာသတင်းထုတ်ပြန်ထားပါတယ်။မူတဲကသဆင့်စားနပ်ရိက္ခာနဲ့အမျဉ်းတွေကိုတင်ဆောင်ထားတဲ့စစ်ကားအစီး30ကျော်မူတော်ခရိုင်ဘက်ကိုစစ်တပ်ကပို့ဆောင်နေတယ်လို့ KNU ကပြောပါတယ်။အဲ့ဒီလိုလုံနေတဲ့အတွက်မူတဲကျေးရွာအပဝင်ကာလန်တစ်ဖက်တစ်ချက်မှာရှိတဲ့ကျေးရွာ၅ရွာလောက်ဒီဇင်ဘာ22ရက်ကလေးကထွက်ပြေးနေကြတာပါစစ်ကောင်စီဘက်ကစီရေလှုပ်ရှားမှုတွေကြောင့်ပေးလို့ရထွက်ပြေးနေကြရသူ950ထက်မနည်းရှိတယ်လို့ညောင်လေးပင်ခရိုင်ကရင်လူမှုရေးရအဖွဲ့ဆက်ဆံရေးတာဝန်ခံကပြောပါတယ
်အခုအသက်တွေဆက်ပြေးတာတော့ဒီမူတဲရွာဒေသကငါဥယျာဉ်950ရှိတာရှိတယ်အဲ့ဒီရှိတာ88တို့အဲ့ဒီရွာသူတို့ကတော့အဲ့ဒီလမ်းကိုသူတို့မရိုက်ချရပါတယ်ဆက်တယ်လူတွေအားရချက်ဖြစ်တယ်အဲ့ပေါ်မှာကကြာချစ်စမှုတွေဖြစ်တဲ့အခါကျတော့ဘေးကလမ်းဘေးကရွာတွေကတော့အခုတော့ဒီလမ်းဘေးတခြားရှိတဲ့ရွာတွေအများကြီးတော့သူတို့ကတော့မနေရတော့ဘူ
းအခုလိုမူတဲဒေသမှာစစ်တပ်ရဲ့လှုပ်ရှားမှုတွေတိုးမလို့ခင်ပြည်ခဲ့တဲ့နိုဝင်ဘာလလုံးကလည်းရွာတွေဘက်လက်နက်ကြီးနဲ့ပြစ်ခတ်လို့၃ဦးသေရခဲ့တယ်လို့သူကဆက်ပြောပါတယ
်အဲ့ဒီရွာကဟိုဒီမပြေပြေမှာသူတို့အမရွာထဲမှာဟိုတခါသူတို့အမလက်နဲ့ချင်းနဲ့ထုတာမှပြည်သူတွေအခုအဲ၃ဦးလောက်အမတာယာရတယ်အဲနောက်ပိုင်းဒီအခုကဆေးအားတွေဆတ်တိုးတယ်ရခိုင်ဆတ်တွေတဲ့အခါကျတော့အဲရွာတိမှာသူတို့ကသွားနေတဲ့အခါကျတော့ပြေရွာသားတွေကတော့မနေရကြဘူးပြေကုန်ဘူး
အခုလိုပေးလို့ရပြင်းနေကြသူတွေဟာဆောင်းနှင်းကာလအေးအေးဒဏ်နဲ့စားနပ်ရိက္ခာအခက်ခဲကြောင်းဒုက္ခမျိုးစုံနဲ့ရင်ဆိုင်နေကြတာပါ
ဒီဆောင်းတွဲမှာလည်းအေးအေးရပြီဆိုတော့လည်းဆက်ဆံနေအားကြီးတယ်ဆက်ဆံပေါင်းဆောင်ပဲရခုလည်းသူတို့ဒီဆောင်းတွဲကာလမှာအေးအေးရပြီဆိုတော့လည်းသူတို့လည်းဆက်ဆက်နေပြီးတော့ဒီဒေတာဒေတာပြောမယ်ဆိုရင်ဟိုစက်ကွဲကာလတစ်ချောင်းလုံးမှာအစ်စ်ဘေးတာခံနေရတဲ့ပြည်သူတွေလေငင်းငိုင်းကာလအပြစ်တရားကာလလည်းမပဲနည်းနည်းလေးပြပြီးတော့အခြေဆိုင်ပြီးတော့လောက်ကစားကောင်းတာသူတို့ရဲ့ဥယျာဉ်ချမ်းမြေနေမှာအခုလည်းပြောမယ်ဆိုရင်ဥယျာဉ်ချမ်းမြေကိုလောက်တိုင်းနေတဲ့အချိန်ပေါ့ သူတော့အမကျင်နေမှာကောင်းကြတော့သူတို့ဆက်ပြရတယ်ဆိုတော့ခက်ချင်းတော့အများကြီးတာပေါ့
KNU တမဟာ6ထိန်းချုပ်ထားတဲ့လေးကစ်ကိုဒေတာအပေါ်စစ်တပ်ကထိုးစစ်ဆင်လို့တိုက်ပွဲတွေဖြစ်နေချင်းတခြားကရင်ဒေတာတွေမှာစစ်ကောင်စီတပ်တွေကစစ်ရေးလှုပ်ရှားအင်အားတိုးချဲ့နေတာဖြစ်ပါတယ်တိုက်ပွဲတွေကြောင့်ကရင်ဒေတာမှာအိုးအိမ်ပြစ်ထွက်ပြေးနေကြတဲ့ဒုက္ခတွေတောင်ကနန်ရှိနေပါတယ်ဆောင်းနှင်းကာလတောတောင်ထဲမှာပုန်းကိုနေကြသူတွေဟာအေးဒံအပြင်အခက်ခဲမျိုးစုံနဲ့ရင်ဆိုင်နေကြတာလည်းဖြစ်ပါတယ
်နန်းလောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းကလေးဘက်မှာဒီကျေးရွာကနေတချို့ထပ်ပြီးတော့မိရှုခံရတဲ့အကြောင်းကိုပြောပြပေးကြပါမယ်။သခိုင်းတိုင်းဒေသကြီးကလေးမြို့နယ်တောင်ပိုင်းနတ်ချောင်းရွာမှာဒီကနေ့မနက်နေတချို့မိရှုခံခဲ့ရပါတယ်။စစ်ကောင်စီတပ်နဲ့ကလေးနယ်ချင်းဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားပြီးမိလောင်မှုဖြစ်ခဲ့တာပါ။ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညုံပြောပြပေးပါရှင်
။ကလေးမျိုးနယ်တောင်ပိုင်းနှစ်ချောင်းရွာမှာဒီကနေ့ဒဇင်မာလ28နှစ်မနက်ပိုင်းကနေရင်တချို့မိရှုခံခဲ့ရပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေဖြစ်တဲ့ချင်းမျိုးသားကာကွယ်ရေး CNDF နဲ့ကလေး PDF ပူးပေါင်းတပ်တွေကြောင့်မှတနင်္လာနေ့မနက်ထိတိုက်ပွဲဖြစ်ခဲ့တာပါ။တပ်ပွဲတွေဖြစ်ပြီးတော့နောက်အခုလိုမျိုးနှစ်ချောင်းရွာတွေကနေရင်တချို့မိရှုခံခဲ့ရတယ်လို့နှစ်ချောင်းရွာသားတူကခုလိုပြောပါတယ်။
ဒီမနေ့လေ၃လုံးခန့်ဆုတ်ပါတယ်နော်ဒီနေ့အေးကြီးကြီးကြီးတွေဆုတ်ပါကမနေ့ကလည်း၃လုံးလောက်ပဲပေါ့ဆုတ်ခံဒီနေ့က၃လုံးအလုံးပေါင်း73လုံးရှိပြီကိုစစ်တပ်ကပေါ့ရွာမှာရှိတဲ့အိမ်ကြီးကိုစစ်တပ်ကပဲဆုတ်တာ
ဗျ VA နေနဲ့တော့ဘယ်သူမရှုရဲဆိုတာတိကျတည်မပြုတ်နိုင်သေးပါဘူးနှစ်ချောင်းကျေးရွာထက်တန်းကျောင်းအနားမှာစခန်းချထားတဲ့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တို့ဒဇင်မာလ26ရက်နေ့ညကနေပြီးတော့ဒဇင်မာလ29တနင်္လာနေ့မနက်ပိုင်းထိပစ်ခတ်တိုက်ခိုက်မှုဖြစ်ပွားစဉ်ကလည်းအိမ်၃လုံးမိရှုခံခဲ့ရပါတယ်ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုအတိမပြုတ်နိုင်သေးပေမဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်2ဦးကြာဆုံးပြီးတော့6ဦးလောက်အသေးစားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ PDF ပြည်ညာရေးတာဝန်ခံကပြောပါတယ်စစ်ကောင်စီဘက်ကတော့ PDF အဖွဲ့ကနေပြီးတော့တပ်မတော်စစ်ကြောင်းကိုအင်အား100နဲ့လာရောက်ပစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်မှလည်းထိခိုက်မှုရှိခဲ့တယ်လို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါတယ်။နှချောင်းရွာထဲမှာစစ်တပ်ကတပ်ဆွဲထားတယ်လို့တိုက်ပွဲတွေလည်းဖြစ်နေတာကြောင့်နှချောင်းရွာသားတွေဟာအသက်ဘေးလွတ်မြောက်အောင်ထွက်ပြေးနေကြရတယ်လို့နှချောင်းရွာသားကပဲဆက်ပြောပါတယ်။
နောက်ဆုံးရမှာကြံနေခဲ့တဲ့ဟာကစစ်ကြီးတိုင်းတွေတော့ပဲနည်းနည်းလေးပဲကြံနေရတယ်။အဲ့ဒါလည်းသူတို့ကအတွင်းမှာညမှာပဲပုံနေကြတာအပြင်မှာအဲ့လိုတွင့်တွေ့လို့ပြစ်တတ်တာ။ရတားကတိဆုံးမှုကကျွန်တော်ခန့်မှန်းချက်20လောက်ရှိနေရ။သူကတွင့်ပြစ်တတ်တာ။အဲမှာလေဖမ်းဆီးရပါရင်မလုပ်ဘူး။
ပြီးခဲ့တဲ့ဒဇင်မာလ22ရက်နေ့တုန်းကလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကြားပစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်စစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ဖျက်ဆီးတာပြင်လေယာဉ်အသုံးပြုပြီးပါတိုက်ခိုက်ခဲ့ပါတယ်။ဒီလိုမျိုးပစ်ခတ်တိုက်ခိုက်မှုတွေကြောင့်နှစ်ချောင်းရွာက20ကျော်သေဆုံးခဲ့ပြီးတော့နေအိမ်အလုံးပေါင်း20နီးပါးပျက်စီးဆုံးရှုံးသွားသလိုထောင်နဲ့ချီတဲ့ရွာကန်တွေလည်းဘေးလွတ်ရာကိုတင်းရှောင်ခဲ့ရပါတယ်။အလားတူပဲကလေးမြို့နယ်တန်ဖိုကြီးရွာမှာလည်းတိုက်ပွဲဖြစ်ပွားမှုမရှိဘဲနဲ့တနင်္လာနေ့မနက်ပိုင်းတုန်းကစစ်တပ်ကနေနေအိမ်တချို့မိရှို့ခဲ့တယ်လို့ရွာသားတွေကပြောပါတယ်။လက်ရှိတန်ဖိုကြီးရွာနဲ့အနီးဝန်းကျင်ကစစ်တပ်စခန်းချထားတဲ့ရန်ကြီးအောင်ကြီးရွာသားတွေလည်းဘေးလွတ်ရာကိုတင်းရှောင်နေကြရတယ်လို့တန်ဖိုကြီးရွာသားတူကပြောပါတယ်
။သူတို့ကရှေ့ရှောင်တော့ကိုယ်ကမပြန်သေးဘူးပြန်ရသေးဘူးသူတို့ကအမှန်ကြီးအောင်ကြောတုံးခွန်မီပါလာတို့ထွက်မှာကိုတို့လားရန်ကြီးအောင်တော့အခုသူတို့ကတရွာလုံးတင်းနေတယ်ရန်ကြီးအောင်ရွာသားတွေလည်းသူတို့ကအင်ချီတရာလောက်ရှိတယ်ဗျာရွာလုံးကပြီးတော့
အိုးရင်ပြပြီးတော့စစ်ပီးလို့အောင်ထွက်ပြေးနေကြရတဲ့ရွာသားတွေဟာတောထဲမှာဖြစ်တယ်လို့နေထိုင်နေရတယ်လို့လည်းသူကပြောပါတယ်။ကလေးမျိုးနယ်ထဲမှာဆက်အနာသိမ့်မှုဆက်ညင်သူတွေအပေါ်မှာစစ်တပ်ကအင်အားသုံးဖြုတ်ခွဲပြီးတဲ့နောက်ဒေသခံတွေကမတ်လကုန်ပိုင်းလောက်ကစပြီးတော့ရရလက်နက်နဲ့ပြန်လည်ခုခံတိုက်ခိုက်နေကြတာပါ။ကလေးမျိုးနယ်မှာခုလိုမျိုး PDF အဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေရှိနေတယ်လို့ဆက်အနာသိမ့်မှုကိုဆက်ညင်ကန့်ကွက်တဲ့စစ်နာပြဝဲလေးတွေကလည်းပုံစံအစုံနဲ့ဒီနေ့အထိနေစဉ်လိုလိုဆက်ရှိနေပါတယ်ခင်ဗျာ။
ကလေးမျိုးနှချောင်းရွာကနောက်ဆုံးအခြေအနေကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အတန်တိတ်တပိတ်ပါဝင်ခဲ့သူတွေရဲ့ထောင်တွင်းအခြေအနေသတင်းကိုတင်ပြပေးကြပါမယ်အင်းစိန်ထောင်ထဲမှာအတန်တိတ်တပိတ်မှာပါဝင်ခဲ့သူတွေကတချို့ကိုထောင်ဝင်စာပေးပို့နိုင်မှုမိသားစုတွေအခက်ခဲဖြစ်နေကြပါတယ်ထောင်တွင်းကိုပေးပို့လိုက်တဲ့စာတွေပစ္စည်းတွေကိုလည်းထောင်အာဏာပိုင်တွေဘက်ကအသေးချစစ်ဆေးနေတယ်လို့သူတို့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတချို့က VOA ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင
်ဒီဇင်ဘာလ10ရက်နေ့ကအင်းစိန်ထောင်တွင်အတန်တိတ်တပိတ်မှာပါဝင်ခဲ့လို့တိုက်ပစ်ခံခဲ့ရတဲ့အကျဉ်းသား89ယောက်တဲကတချို့ဒီကနေ့အထိတိုက်ပစ်ခံထားရဆဲဖြစ်ပါတယ်မူလအကျဉ်းခန်းတွေစီပြန်ရောက်နေကြတဲ့တချို့အတွက်လည်းအခုချိန်ထိထောင်ဝန်စာပေးပို့နိုင်ဖို့မိသားစုတွေအခက်တွေ့နေတော့မယ်လို့သူတို့ရဲ့အမှုလည်းရှိနေသူက VOA ကိုပြောပါတယ
်အစမ်းဖိုင်လုပ်ခဲ့သူတွေကိုသူတို့ထောင်ဝင်းကြံအနေနဲ့တိုက်ပစ်တာရှိတယ်ထောင်ဝင်းစာဒီဖြတ်တော့တာစာဖြတ်တော့တာရှိပါတယ်စ Chile kado, aku nungi baca cerita mahu. Jadi terlalu sangat sangat sahaja dulu ni pati no terlalu sesetiri, lebih ada tu. Adik bihara juga mahu hujung ini no. Bila tu men, ini om dia ni, mabu mabai, simbi barai tapi jangan siwa.
Tanda itu bila bawang gelu, abis bekan ya bi, tengah jaga dulu ye nama sendiri. Lumu kau ni apa mah, jangan kebiri nau. Tidurin jangan muna, padalu. Tang anak bayi ni ka, seni dicuku, tiri bekan barai. Tang ni, tanda itu bila bawang dulu dia garcu, tiri nampak type bekan gaya bi, dicu garo, sebilo type bekan raya zeba. Dicu, yakin sound resi digni penyang ni jabi, terus dua luar de bisi guro, asimbi bi pelu jani bilu, nauta seni duga biar barai. Jangan dulu ye cini guru tu leh tiga mati ya di lejau view itu biar barai.
Oh apa sama lo tu bija itu di mana ni guru ini ni dia ini dah tua kenapa kenapa dia kenapa dia tu pilih tu siapa yang ni guna apa yang tu jangan sendiri. Atau kuah semua blue jual lagi ramai tu. Agak sahaja kita ni meri baca lagi kajian ni tu dia mahu bicara.
Di zaman saya ni tahun ni tadi tu bima balu tahun anak bayu ni nak kerja mana. Tanya bimbing tenang jadul cule, segudamu niabe, Taipei kengaya relu, seniri, jepe pu siri ka piota barai, jenuzi tenaga ro, tanah pada bi tumpiana masih ribau. Nengah ini jenama kuni sah sah yudin, ABBA nausun tu biange ya suyen, pepolatia ni siana dengan salu, dizemala nasa konya ni ti, panzi kengaya dubau, setau naya sesen usi barai, ari tega liya nasa tonyo, tangdan cama kengaya bi, tungse kuyau garo. Tidak cuma kandaya relu, ABB juga perbiawale. Sekarang sih garo, ABB ya kengenan riha, cegah biasura pihrelu, pecahli si barai kmiya.
Kujo jodohin perbiaw pihrelu apa barai sih, sepiro kebah kayoga pihrelu kalama ludaru amiao, lusang nanggerari jangu perbiaw pihjamare. Yoga kebeji ne jinsai niya bimele ludaru ini ne, natang nasat kunit hema, agada tiban saya amiao mutoromnya mnya si kebare. Lirikani agada dongbian pilun nangge ragani salu, inga coba ma yahyin pianda nangge jinga le, ane sihre oga biani ko wintai biro, lanjang lupa me jorure lupa da, bawin sejawala lelaye, mampiang te pilun muri aso, dene balu maro nangge bangsonga ludari hati pan saya amian muri yasi kebare, ebi dren sama ko cekamiro ko amian tu biar biar pasin.
Pitain Song di Tuan Long An Shen Yi, Richard Branson ye, Virgin Orbit Do Yin Gu, Padma Uzoon Jain Pit, Wain Ata Sen Agata Rai Gu, Pilu Lai Nai Na Jau, Nisa Ma Bae Agata Yiya Kaisa Rai Ga, Sidu Nyan Shige Baare. Lilan Pueri Ma Le, Agata Pisi Rai Ga, Niya Yula Baare. Dine Fifwa Ila Rung A, Kristen Lilan Komuni ye, New York Lilan Pueri Tku Ma, Agata Jira Na Taik De Ga, Agata Chau Lilan Pueri Tku Gu, Pilu Baare. Eri ma, libo ga, cawsat ku ga, dolar ngadain ti, lilan zine yang cakaya barai. Fifa ila sobai ma be, arak bae, perma uzong agada jodut zengo, arak sobai ma bidang zuga, inga jopel lene go pilu ke bade be. Di dua le, Dubai cesa mibin tengco iskane gani, luri atoli goyung wam yau ke jawarai. Arak balas gane, mialin jalu nama pihare, lume jodu ha, konala cha, main tudan niwa. Inga Joziko kini mira cepat lenegan ini, inga Jo ledu jauh ini tizi celariko susah maba. Setai sudlo be FIFA ilare ma NASA ye Jozien Perseverance rover ha, inga Jo ye Jisaro jogba ni ma sendak ebare. Kurang lay pas ini dulu kan zaja me inga Jozien ye jenta sumo we jitu ikane, jodan video fangole NASA ga topian lenebare. Jobo ma sendak am awam ni tiket ibane. Tak masa ke lalu tamu, jom ni nampak leh tadi tengah sa payu nengah barai. Nezon atau di mikrofon ni ke, ingat juli lah ini nampak tu pun le bilai dah balu. Agak dah ubat penyiasan lepih, jodoh bawa bilai tu di dalam institute IRAP ke penyiasan lepih tu, Baptist Charity ke biar barai.
Basically, with this microphone, we'll open a new area of Mars exploration.
Masalah emaroh, Jepun engah astroscape ga agak-agak ga apa siri seni itu tu yang upilu kebare. Taka cenderu gombo ga tenjeng kurang jolau siri agak-agak mai seni asyik penting le pebare. Dan pada video bama malu ini pada naga pobi sudali melu astroscape UK longan sesiemu Harry Brady ga pebare.
The problem is only going to get worse if we don't do something about it.
Kepelarai maro NASA ye sendiri hanya အင်္ဂါဂျိုမျက်နှာမြေပေါ်ကပါလွားတဲ့လူလူတွေကပြန်တက်နိုင်ခဲ့ပါတယ်။ NASA ရဲ့ Engineer ဒီစီမံကိန်းမန်နေဂျာဒေါ်မီမီအောင်ကတော့အခုလိုပြောပါတယ်။
အခုတော့လူသားတွေဟာတခြားဂျိုပေါ်မှာရဟယင်မောင်းနေလို့ရပြီလို့ကျမတို့ပြောနိုင်ပါပြီ
။မီလာထဲမှာတော့ NASA ရဲ့ဂျိုလူတလုံးဟာဥက္ကာခဲတစ်ခုပေါ်ကနေအဖိုးတန်နမူနာတွေကိုယူဆောင်ပြီးနှစ်နှစ်ခွဲကြာမဲ့ကမ္ဘာမြေစီကိုပြန်မဲ့ခီးစဉ်ကိုစတင်နိုင်ခဲ့ပါတယ်။ NASA ရဲ့ဂျိုစင်းရင် Austrorec ကဥက္ကာပြန် Venue ပေါ်ကိုအောက်တိုဘာလ2020ကဆင်းသက်ခဲ့တာဖြစ်ပြီးတော့ဂျိုမျက်နှာမြင်ပေါ်ကနမူနာတွေကိုစုဆောင်ခဲ့တာပါ။ဇွန်လထဲမှာတော့အင်္ဂါဂျိုနဲ့အနီးဆုံးလည်းဖြစ်အပူပြင်းဆုံးလည်းဖြစ်တဲ့တောက်ကြာဂျိုစီကိုစရုပ်အာကသရဲ့နှစင်းဆင်းသက်မယ်လို့ NASA American Earth Agency ကကြေညာခဲ့ပါတယ်။ NASA ရဲ့အုပ်ချုပ်ရေးမှူးသစ် Bill Nelson ကတော့ဒီဂျိုစင်းရင်စရုပ်သစ်ရဲ့ခရီးစဉ်တစ်ခုနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ These two sister missions both aim to understand how
ဒီလန်ဂျီတွေနဲ့ပြည့်နေတဲ့တောက်ကြာဂျိုမျက်နှာပြင်ပေါ်မှာခဲတပ်ထုတွေဘလို့အရေးပေါ်နေတယ်လဲဆိုတာကိုနားလည်နိုင်ဖို့အတွက်ဒီခီးစဉ်နှစ်ခုကရည်ရွယ်ပါတယ
်။ NASA ဟာအာကာသထဲမှာပြည်ကြီးငါးတချို့ကိုလည်းအကောင်ဖောက်ခဲ့ပါသေးတယ်။ဒီဆက်သက်မှုကနေအာကာသထဲကဒီလိုသတိဆန်တဲ့မျိုးပွားမှုဆိုင်ရာအနုစည်းဝါးပိုးမွှားတွေအကြားဘယ်လိုအပြန်အလှန်တက်ရောက်သလဲဆိုတာကိုလေ့လာနိုင်မှုဖြစ်တယ်လို့ Florida တက္ကသိုလ်က Jamie Foster ကပြောပါတယ်
။ What we don't really understand the full mechanisms of communication the dialogue that
Satimala ထဲမှာတော့ NASA ရဲ့ Perseverance အင်္ဂါဂျိုစင်းရင်ငယ်ကနေပထမဦးဆုံးကြောက်နမူနာကိုစုဆောင်နိုင်ခဲ့ပါတယ် NASA ရဲ့သုတေသနညွှန်ကြားရေးမှူးဟောင်း Scott Hubbard ကတော့အခုလိုပြောပါတယ
် This is a huge step forward in what the science
community ဒီဘောကနေနမူနာတွေယူပြီးပြန်လာဖို့ဆိုတာကကျွန်တော်တို့ NASA အနေနဲ့နှစ်ပေါင်း50ကျော်လောက်လိုချင်တောင့်တနေခဲ့တဲ့ခြေလှမ်းပြတ်ပါပဲ
အော်တိုဘာလာထဲမှာတော့ဆွစ်သုတေသနပညာရှင်တွေဟာစက်ကြောလာထဲမှာတကယ့်အစ်စ်နီပါခီးလှဲ့တဲ့လိုမျိုးခံစားမှုပေးမဲ့ software တမျိုးကိုတီထွင်ခဲ့ကြပါတယ်။အာဂါသစိတ်ဝင်စားသူတွေအနေနဲ့ဂျိုရီကျဲစင်စုတွေနိုင်ငံတကာအာဂါသစကန်တွေကိုကဘာမြေပေါ်ကနေတက်တော့တက်တာပဲသုံးဘက်မြင်ရှုမြင်ခံစားနိုင်မှာဖြစ်ပါတယ်။တကယ့်ကိုအစ်စ်နီပါလို့ဖြစ်နေအောင်ကျွန်တော်တို့စက်ကြောလာကြီးရဲ့နောက်အစိတ်ပိုင်းတရက်ဖြစ်ဒီအခန်းကိုပုံလူဖန်တီးထားတယ်လို့ EPFA ရဲ့ဝိုင်းသိပ္ပံပညာရှင် UB Revis ကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလထဲမှာလည်း NASA ရဲ့ဂျိုဒူလူစီကိုပြစ်လွတ်ခဲ့ပြီးတော့ဥက္ကာပြန်၈ခုကို12နှစ်အကြာစူးစမ်းလေ့လာမှာဖြစ်ပါတယ်။ဂျိုစတင်ပြစ်တည်ကြတဲ့အတိုင်းတည်ရှိနေတယ်လို့ယူဆရတဲ့ထူးဆန်းတဲ့ဥက္ကာခဲတွေကိုလေ့လာမှာဖြစ်ပါတယ်။အောက်တိုဘာလထဲမှာပဲမနှစ်ကလားစီကနေကဘာပေါ်ကိုပြန်သေးယူလာတဲ့ကြောက်ခဲတွေကတဆင့်လားကဘာရဲ့မီးတောင်အခြေအနေတွေကိုအတွင်းကြကြသိရှိလာရတယ်လို့တရုတ်ပညာရှင်တွေကထုတ်ပြန်ကြေညာခဲ့ပါသေးတယ်။ဒီနမူနာတွေကိုခွဲခြမ်းလေ့လာမှုကနေလာကဘာရဲ့ဓာတုဖွဲ့စည်းပုံနဲ့အပူရဲ့တက်ရောက်ပြောင်းလဲပုံအချက်လက်သစ်တွေကိုလည်းတွေ့ရှိခဲ့ရပါတယ်။နိုဝင်ဘာလထဲမှာတော့ဥက္ကာပြန်တစ်ခုကိုဝင်တိုက်ဖို့ NASA ကဂျိုလူတလုံးကိုလွှတ်တင်ခဲ့ပါတယ်။ကမ္ဘာမြေကိုချိန်ချောက်လာတဲ့ဒီဥက္ကာပြန်တွေကိုအချိန်နဲ့ဝင်တိုက်ခြင်းအပြင်လမ်းကြောင်းလွှဲနိုင်မလားဆိုပြီးတော့စမ်းသပ်တာလည်းဖြစ်ပါတယ်။ဓာတ်လို့အတူကောက်နာမည်ပေးထားတဲ့ဂျိုလမ်းကြောင်းပြောင်းလဲရေးစမ်းသပ်မဲ့ဂျိုလူကို SpaceX Falcon 9ဒုံးမြင့်ရဲ့ထိပ်ပူးကနေတဆင့်တည်ဆောင်သွားမှာဖြစ်ပြီးတော့ဒေါ်လာတန်း330ကုန်ကျတဲ့ဒီစီမံကိန်းဟာနာမည်ကြီးသရုပ်ဆောင် Bruce Willis ရဲ့ Armageddon ရုပ်ရှင်ကိုပြန်လည်မြင်အောင်စေပါတယ်။ Jerry Pogwell ရဲ့ဖြစ်စဉ်အသေးစိတ်နဲ့အာကာသ Twin Net တွေကိုမြင်ရမယ်။ NASA ရဲ့ X-ray မှန်ပြောင်းကိုတော့အခုဒီဇင်ဘာထဲမှာလွှတ်တင်ခဲ့ပြီးရှာဖွေတွေ့ရှိမှုအသစ်တွေကနေစကြဝဠာကြီးအကြောင်းကိုပြောပြမှာပါ။Cambridge တက္ကသိုလ်ရဲ့ Negative Beta Institute ကပမောက်က Andrew Fabian ကတော့အခုလိုပြောပါတယ်
။ We also really are discovering
ကျွန်တော်တို့ဘယ်ကနေရောက်ရှိလာတယ်လဲဆိုတာရဲ့စကြာဝဠာကြီးအကြောင်းရဲ့ကျွန်တော်တို့တကယ်ပဲစူးစမ်းလေ့လာနေကြပါတယ်။ဒါတွေကတက်ရှိတွေအတွက်ပဲမဟုတ်ပါဘူး။ Jerry ဘဲကလာတယ်လဲ။ Jason စုတွေကရောစသဖြင့်အရာအလုံးကိုလေ့လာနေတာပါ
။သိပ္ပံပညာရှင်တွေဟာ Happen မမြောင်းကြီးရဲ့နေရာမှာအစားထိုးစက္ကန့်ဖို့အတွက်အခုနှစ်ဒီဇင်ဘာလနောက်ပိုင်းမှာ James Webb လို့ခေါ်တဲ့အာကာသမှန်ပြောင်းကိုလွှတ်တင်မယ်လို့ယူမှန်းထားပါတယ်။မှန်ပြောင်းကြီးကတော့ဥရောပဂျိုရူးတွေလွှတ်တင်နေကြပြင်သစ်ပိုင်ဂီယာနာရဲ့ခူရူးမြို့ကိုအော်တိုဘားလာကရောက်ရှိနေခဲ့ပြီဖြစ်ပါတယ်။ဒီမျိုးဆက်သစ်အာကာသလေးလာမှုဟာဘယ်အာကာသယာဉ်တွေထက်မဆိုအာကာသကိုပို့ပြီးတော့နက်နက်ရှမ်းရှမ်းစောင့်ကြည့်နိုင်ဖို့နဲ့အရင်ကာလအခြေအနေကိုပို့ပြီးတော့စူးစမ်းနိုင်ဖို့ပြင်ဆင်ယူမှန်းထားပါတယ်။ဖြစ်ချင်း
2021ရဲ့အာကာသဆိုင်ရာအောင်မြင်မှုတွေအကြောင်းကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
ဗ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ28ရက်အင်္ဂါနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။အခုဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမယ့်ထဲမှာတော့ American နိုင်ငံရေးကဘာတလွားခီးသွားတဲ့အင်္ဂါညဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ကဘာတလွား Omicronကိုဗစ်မျိုးကွဲသစ်ကူးစက်မှုကြောင့်ဒီလိုမျိုးကူးစက်မှုများတဲ့နိုင်ငံတွေကဆေးရုံတွေမှာလုံလောက်တဲ့ဝန်ထမ်းအင်အားနဲ့ကုသပေးနိုင်မလားဆိုတာနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြပါတယ်။ခရစ်မတ်ကာလမှာတော့ကိုဗစ်မျိုးကွဲသစ်ကြောင့်လေယာဉ်ခီးစဉ်ထောင်ထဲချပြီးတော့ဖျက်သိမ်းခဲ့ရပါတယ်။အမေရိကန်သမ္မတဂျိုဘိုက်တန်ကတော့နိုင်ငံတလွားကဆေးရုံဝန်ထမ်းတွေကိုကူညီနိုင်ရေးအမေရိကန်တပ်ဖွဲ့ဝင်တထောင်ကိုဆေးလွှတ်မှာဖြစ်တယ်လို့နှာခေါင်းစီးနဲ့ဆေးရုံသုံးအကာအကွယ်ပစ္စည်းတွေကိုလည်းပြက်လက်မှုမရှိအောင်ဆောင်ရွက်ပေးသွားမယ်လို့လွန်ခဲ့တဲ့သတင်းပတ်ကကြေညာပါတယ်။ VOA သတင်းတောက် Asset Arabasadi ပေးပို့ထားတဲ့သတင်းကိုအောင်ကတင်ပြထားတာနားဆင်ပါရှင်။
ခရစ်မတ်အတွက်မိသားစုတွေစုံစည်းဖို့ခီးသွားသူအများပြားရှိနေချိန်မှာပဲအမေရိကန်တလွားကလေယာဉ်ခီးစဉ်ထောင်ချီဖျက်သိမ်းလိုက်ရပါတယ်။ Omicron COVID မျိုးကွဲကူးစက်မှုတွေရှိနေချိန်မှာလေယာဉ်မှုတွေနဲ့လေယာဉ်ဝန်ထမ်းတွေလည်းနေမကောင်းဖြစ်တာကြောင့်အခုလိုလေယာဉ်ခီးစဉ်တွေဖျက်သိမ်းလိုက်ရတာလို့သတင်းတွေမှာဖော်ပြပါတယ်။ဒါပေမဲ့လည်းနယူးဂျာစီပြည်နယ်ကနယူးယောက်လေဆိပ်မှာတော့ပုံမှန်အတိုင်းခီးသွားလာသူတွေနဲ့စီကားနေပါတယ်။နယူးယောက်ကိုသွားမဲ့ကနေဒါနိုင်ငံအော်တိုဝါကခီးတဲ့ Sheldon Williams က AP သတင်းဌာနကိုအခုလိုပြောပါတယ
်။ I came here for a funeral.
အတော်ပဲဖြစ်သွားမယ်သူတို့ရဲ့ဆာဗနာတို့ခီးသွားဆုံးဖြတ်ခဲ့ပြီးဒီကိုလာခဲ့တာပါတန်တရာရှိခဲ့တယ်ဆိုတာကိုသိပေမဲ့တစ်ခါတလေဘဝမှာကိုယ့်ရဲ့ဘဝအရေးကြီးတဲ့ကိစ္စတွေရှိနေတာကြောင့်ခီးသွားကိုလိုအပ်တယ်လို့ဆုံးဖြတ်ခဲ့တာပါဒီလိုအချိန်မှာခီးသွားရတာအင်မတန်တန်တရာများတယ်ဆိုတာကိုလည်းသိပါတယ
်ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကတော့လေဆိပ်ထဲမှာရှိတဲ့သူတွေဟာ Omicron virus နဲ့ထိတွေ့မှုရှိနိုင်တယ်လို့သတိပေးထားပါတယ်ဒါပေမဲ့လည်းတောင်အာဖရိကနဲ့ UK ကလာတဲ့စည်ရင်းကိန်းကဏ္ဍတွေအရအိုမီကရွန်ကူးစက်မှုကြောင့်ဆေးရုံတက်ရတာအပြင်းထန်ဖျက်နာတာမျိုးသိမရှိနိုင်ကြောင်းသိရပါတယ်။ကျန်းမာရေးဆိုင်ရာအင်ဗီရိုအကြံပေးဒေါက်တာအန်တိုနီဖောက်ချီကတော့ဒီရလနဲ့ပတ်သက်ပြီးတော့ပေါ်ပေါ်ဆဆမတွေ့တဲ့ကြောင်း ABC This Week အစီအစဉ်မှာအခုလိုပြောပါရစေ
။ When you have such a high volume of new infections
ကာကွယ်ဆေးထိုးမထားသူတွေအတွက်စိုးရိမ်ပါတယ်။ American တန်းနဲ့ချီဟာကာကွယ်ဆေးထိုးလို့ရရတာနဲ့မထိုးကြပါဘူး။သူတို့ဟာအဓိကကူးစက်ခံရမယ့်သူတွေဖြစ်ပြီးတော့တယောက်မှရှိပြီဆိုတာနဲ့ Omicron ကူးစက်တာလို့တယောက်ပြီးတယောက်ဆက်ပြီးကူးမှာပ
ါ virus ရဲ့ visa ပြောင်းလဲပြီးတော့လူတွေကိုဒုက္ခပိုပေးနိုင်တဲ့အနေအထားရောက်လာနိုင်ခြင်းရှိတာနဲ့ပတ်သက်ပြီးတော့အခုလိုသတိပေးတာပါဒေါက်တာ Fauci ကယောဂကူးစက်မှုတားဆီးဖို့ဆေးရုံတွေစီ American တပ်ဖွဲ့ဝင်တွေနောက်လိုအပ်တဲ့အထောက်အကူပြုပစ္စည်းတွေကိုပါပို့ဆောင်ဖို့စီစဉ်တဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ကင်တွယ်ဆောင်ရွက်ပုံကိုလည်းချီးကျူးပြောဆိုပါရယ်ကာကွယ်ဆေးထိုးဖို့အရေးကြီးကြောင်းလဲသူကထောက်ပြပါရယ
် We're particularly worried
လူတွေတော်တော်များများအခုဆက်ခံရတဲ့အခါမှာပြင်းပြင်းထန်ထန်မဖျားနာဘူးဆိုတဲ့အနေအထားတိုင်းဆက်ရှိနေနေမှာရှိပါလိမ့်မယ
် Omicron ကြောင့်လေယာဉ်ခီးစဉ်တွေဖျက်သိမ်းနေရချိန်မှာပဲ Christmas အတွက်ခီးသွားအများပြားရှိခဲ့ပါရယ
် Except for waiting for your bags
It was stressful but made it for here
အမေရိကကယောဂကူးစက်မှုတွေရဲ့၃ပုံ၄ပုံဟာ Omicron virus ကူးစက်ခံရတာဖြစ်ပြီးအခုအခါတရက်ကို COVID ကူးစက်သူပေါင်းထပ်မံကြီး36,500လောက်ရှိနေတယ်လို့သတင်းတွေမှာဖော်ပြပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂါညဆွေးနွေးခန်းမတိုင်ခင်မှာတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ပြင်သစ်နိုင်ငံတဝမ်းမှာနိုဝင်ဘာလတတိယပတ်ရဲ့ဂျာတာဘရီနေရောက်တိုင်းဘိုဂျူလီလို့ခေါ်တဲ့ဒေသအတွက်ဝိုင်းရက်တွေကိုမိတ်ဆက်တောက်ကြတဲ့ဘိုဂျူလီနူဗိုးပွဲတော်ကိုကျင်းပကြပါတယ်။ခရရန်ရောင်ကမေအမျိုးအစားစပစ်သီးတွေနဲ့လှုပ်ထားတဲ့ဘိုဂျူကလေးဝိုင်းသစ်မိတ်ဆက်တဲ့ပွဲတော်မှာပါဝင်ဆွေးနွေးဖို့မဆုမြတ်မွန်ကဒီသတင်းပတ်ရဲ့ကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
1 2 3 4
တင်တဲ့နိုင်ငံအရှေ့ပိုင်းဘိုဂျူလေးဒေတာကဘိုဂျူမြို့မှာဒေတာထွက်နာမည်ကျော်ဘိုဂျူလေးနူဗိုဝိုင်တဲ့မိတ်ဆက်ပွဲလုပ်နေတာဖြစ်ပါတယ်။နှစ်တိုင်းနိုဗ ెంబ ာလရဲ့တတိယဂျာတာပရီနေ့ရောက်ရင်ပွဲတော်ကိုပြင်သစ်နိုင်ငံတဝမ်းလုံးမှာကျင်းပကြပါတယ်။ဝိုင်တဲ့မိတ်ဆက်ပွဲတော်နဲ့ဆိုင်တဲ့ဥပဒေပါပြင်သစ်နိုင်ငံမှာပြဋ္ဌာန်းထားတာမို့ဒီပွဲတော်ရဲ့ထူးခြားမှုကိုခံမှန်းချနိုင်ပါတယ်။ဥပဒေအတိုင်းနိုဗ ెంబ ာလတတိယပတ်ဂျာတာပရီနေ့ကူပီ10မိနစ်ကျော်တာနဲ့ဘိုဂျူလေးနူဗိုYESCG တွေကိုဖောက်ကြပြီးတော့ဝိုင်းဖွဲတောက်ကြတာအဆင်အလာတစ်ခုဖြစ်ပါတယ်။ပြင်သစ်မှာဝိုင်းအရက်ချက်တဲ့စပစ်သီးတွေခူးဆွပြီးဝိုင်းချက်ကြတဲ့အခုလိုရသည်မှာအစ်စ်ချက်ထားတဲ့ဝိုင်းကိုပထမဆုံးမိတ်ဆက်တဲ့ပွဲတော်လည်းဖြစ်ပါတယ်။အနီရောင်ဝိုင်းအရက်ချက်တဲ့ဂမ်မေအမျိုးအစားခရမ်းရောင်စပစ်သီးနဲ့ချက်တာဖြစ်ပေမဲ့ဘိုဂျူလေးနူဗိုဝိုင်းအရက်တွေရဲ့ထူးခြားမှုကစပစ်သီးတွေကိုမချေလိုက်ပဲအလုံးလိုက်အချင်းဖောက်ချက်တာမို့ပို့ပြီးတော့အသီးအရသာထွက်ပါတယ်။နောက်ပြီးတခြားဝိုင်တွေလိုနှစ်ချို့အောင်မထားပဲဝိုင်းချက်ပြီးမကြခင်မှာပဲတောက်ကြတဲ့ဝိုင်မျိုးဖြစ်ပါတယ်ပုံမှန်ဝိုင်တွေထက်ကိုအရက်ပါဝဲမှုပိုနေပြီးတော့အတိအယသာပို့ထွက်တဲ့ဘိုဂျူလေးနူဗိုဝိုင်းရက်တွေကအစားအစာတော်တော်များများနဲ့လဲတွဲတောက်ဖို့လိုက်ဖက်ပါတယ်နှစ်စဉ်ပြင်သစ်မှာစပစ်သီးတွေခူးဆွပြီးဝိုင်းရက်ဆချက်တဲ့ရာသီရောက်လာတာနဲ့ဝိုင်းသစ်အယသာကိုမြည်နိုင်ဖို့အတွက်ပြင်သစ်လူမျိုးတွေစိတ်အားထက်သန်စွာနဲ့ဝိုင်းသစ်မိတ်ဆက်တဲ့ပွဲတော်နေ့ကိုစောင့်မျှော်ကြပါတော့တယ်2020ခုနှစ်တုန်းကကိုဗစ်ကရောဂါကြောင့်ပွဲတော်မကျင်းပနိုင်ခဲ့တာမို့2021ပွဲတော်ကိုပို့ပြီးတော့စိတ်ဝင်စားခဲ့ကြတာဖြစ်ပါတယ
်။ဘာစစ်တယ်လို့မို့ဖြစ်ရဲ့ဘယ်လို
ကျွန်မပရမဆုံးတစ်ခွက်ပဲသားရပါသေးတယ်။တီတီရတာနဲ့သိက္ကူကောင်းပါတယ်။ဒီပွဲတော်ဆင်နွှဲဖို့ကျွန်မစောင့်ခဲ့ရတာနှစ်နှစ်တောင်ရှိသွားပါပြီ
။2021ခုနှစ်ထွက်ဝိုင်းသိရဲ့အရသာကိုမြည်နိုင်ဖို့ချက်ကိုပွဲတော်ကိုအစင်အလာမပြတ်ပြန်ပြီးကျင်းပနိုင်တဲ့အတွက်ဘိုဂျူလေးဒေတာကလူတွေပို့ပြီးတော့ပျော်နေကြတာဖြစ်ပါတယ်။
Malgré le Covid, les gens sont au rendez-vous.
Covid ka yoga di shi nei jin ma raw. Pwe raw sin nwe bu lu ri la ja ba de. Di ne pwe raw ka raw po wi thu ja pyo sia kaung ma de.
Bo shu le nu vo wan ayet dwe thwet de data ma a khu lo myo pyo pwe shin pwe ri ne pwe raw sin nwe ja de lo. Pyin tit naing gan taw wan ka tacha niya ri ma le wan tit taw pwe ri ko chin pa ja ba de. Pari myo raw ma 16 ya su ka de ga phwin tha de. Labon target sa taw sain ga le.ပွဲတော်ရဲ့မတိုင်ခင်တည်းကချိုးတင်ပြင်ဆင်မှုတွေကိုလုပ်ခဲ့ပါတယ်။မိတ်ဆွေတွေနဲ့အတူဘိုဂျူလေးတောက်ကြမယ်ဆိုတဲ့ဆောင်းပုံနဲ့ဆိုင်ရှင်ကသူ့ရဲ့ဆိုင်မှာဘိုဂျူလေးနူဗိုဝိုင်းအရက်ပလင်းပေါင်း900ဝယ်စုထားပါတယ်
။ဟာလာ là on est clairement sur le fruit là. Là on est clairement sur le fruit
တတိယရသာထွက်တာသိကြတယ်ဗျ။အနီအောင်ဘယ်ရီသီးအနက်အောင်ဘယ်ရီသီးအရသာမျိုးပဲ။ဒီတစ်ခုကတော့အနီအောင်ဘယ်ရီအရသာပူရပါတယ်။အရသာကတော့ဝိုင်းလုတ်တဲ့သူပေါ်မှာမူတည်ပြီးတော့ဝိုင်းတွေရဲ့အရသာကကွဲသွားပါတယ်။ဒီဝိုင်းတွေအားလုံးကိုတော့ဂမေးအမျိုးအစားစပစ်သီးနဲ့လောက်ကြပြီမဲ့ဝိုင်းရဲ့ချက်သူရဲ့ကိုယ်ပိုင်ထူးခြားတဲ့နီးတွေပုံမှန်မူတည်ပြီးတော့ရသာကွဲကြပါတယ
်။တမိုင်းအထောက်ထားတွေအရာပြင်သစ်ရင်ချေးမှုနဲ့ဝိုင်းအရက်ခွဲမရတဲ့ပြင်သစ်နိုင်ငံမှာကြီးကြီးငယ်ငယ်အမျိုးသားအမျိုးသမီးမရွေးဝိုင်းကိုခုန်ခုန်မင်းမင်းတောက်ကြပါတယ်။ဒါကြောင့်လဲဒီနှစ်ရဲ့ဘိုဂျူလေးဝိုင်းသစ်အရသာဘာထူးလဲဆိုတာလူတိုင်းမီးတောက်ချင်ကြတာပါ။မိတ်ဆွေတငယ်ချင်းတွေနဲ့ပျော်ပျော်ပါပါဝိုင်းဖွဲ့ဝိုင်းသစ်ကိုတောက်ကြတဲ့အစင်လာကိုပြန်ပြီးထိနေတာက2021ခုနှစ်ဘိုဂျူလေးနူဗိုပွဲတော်ရဲ့ထူးခြားမှုဖြစ်ပါတယ
်။ agréable de voir renaître ces traditions après ce qu'on a connu les 15
covid ကြောင့်တနည်းကွင်းနည်းလောက်ကျွန်တော်တို့ဘဲမှမသွားနိုင်ပွဲတော်တွေမလုပ်နိုင်ကြတော့ဝိုင်းသစ်မိတ်ဆက်တဲ့အစင်လာပွဲတော်တွေကိုပြန်မြင်လာရတာသိတဲ့ဘောကြစရာကောင်းပါတယ်။
ပါရီမျိုးတော်ကဘိုဂျူလေးနူဗိုဝိုင်းသစ်တောက်ပွဲကျင်းပတဲ့နောက်ထပ်စားတောက်ဆိုင်ပိုင်ရှင်ကလည်းကိုဗစ်ကရောဂါကြီးကိုကြော်ဖြတ်နိုင်ပြီးပြင်သစ်နိုင်ငံကစားတောက်ဆိုင်တွေအရက်ပါးတွေပြန်လည်အသက်ဝင်အောင်အသက်သွင်းပေးတဲ့ဝိုင်းပွဲတော်လို့တော့မှတင်စားပြောပါရယ်
။ Il n'y en a pas beaucoup de traditions qui pour un prix me dit qu'en fin de compte le Beaujolais nouveau n'est jamais cher.
ဘိုဂျူလေးပွဲတော်လို့ကွန်ကြစီမများလာတဲ့အစံလောင်ပွဲတော်မျိုးတိတ်အများကြီးရှိတာမဟုတ်ဘူးဗျ။ဒီပွဲတော်ကတော့အားလုံးတက်တိုက်ဝင်းဝင်းနဲ့ပျော်ရွှင်ကြရတဲ့ပွဲတော်မျိုးပါ။လူတွေကစူဝေးကြဝိုင်းရက်ကိုမျှဝေတောက်ကြပြီးတော့စကားတွေပြောကြရတဲ့အစံလာကဒီပွဲတော်ရဲ့အနှစ်သာရဖြစ်ပါတယ
်။သူ့ဆိုင်ကဝိုင်းသစ်တောက်ပွဲကိုလာမြည်တဲ့အသက်65နှစ်အရွယ်ဖိုးဖိုးအက်ဒမန်ကလည်းလူတွေရဲ့စိတ်ကိုပျော်ရွှင်ရွှင်လန်းသွားအောင်လှုပ်ပေးနိုင်မဲ့ဝိုင်းအရက်လို့ပြောပါတယ
်။ Il est bien goulayant comme on dit en turc.
Madame un verre de Beaujolais nouveau. Il est bien goulayant. Magnifique.
Il est fruité.
တတိယသားနဲ့တိတ်မပြင်းလာဘူးလို့ဒီဖိုးဖိုးကပြောပေမဲ့အသက်60အရွယ်ဖော်ဖွားမရီဖော့စဝတ်စ်ကတော့တတိယသာထွက်တဲ့ဘိုဂျူလေးဝိုင်းသစ်ကိုသိမ့်မကြိုက်လှပါဘူး။ဒါပေမဲ့နှစ်ခွက်သုံးခွက်တောက်ပြီးချိန်မှာတော့ပိုတောက်လို့ကောင်းသွားတယ်လို့ပြောပါတယ်
။ Non, je reviens sur ma décision. Il est nettement meilleur que d'habitude. Il est beaucoup plus rond.
လူတွေဆွဆွဝေးဝေးပျော်ပျော်ရွှင်ရွှင်နဲ့ဘိုဂျူလေးနူဗိုတောက်နေကြတာကိုမြင်ရတဲ့အတွက်မူလကဒီဝိုင်းသိမ့်မကြိုက်လှတဲ့သူ့ရဲ့စိတ်ပြောင်းသွားတာလို့ပြောပါတယ်။
ဘိုဂျူလေးဝိုင်ချက်တဲ့အခါဝိုင်ချက်သူရဲ့ကိုပိုင်နီးနဲ့ကျွမ်းကျင်မှုအပေါ်မူတည်ပြီးတော့အရသာအနည်းအများကွာပါတယ်ဒါပေမဲ့ဘိုဂျူလေးနူဗိုဝိုင်ချက်ရမယ်ဆန်မမှီတဲ့ဝိုင်မျိုးဆိုရင်တော့ငပြောသည့်အရသာထွက်နေတယ်လို့ပြင်သစ်တွေပြောကြလေးရှိပါတယ်2021ခုနှစ်ထဲမှာရာသီဥတုဖောက်ပြန်မှုတွေရှိခဲ့လို့ဝိုင်အနီးချက်တဲ့ဂမေစပစ်သီးတွေအထွက်နေတယ်လို့ဝိုင်လုပ်ငန်းလုပ်သူတွေကပြောပါတယ်
အခုလိုခက်ခဲတဲ့အချိန်မျိုးမှာလူတွေကအစင်လာကိုပိုပြီးထိန်းထားကြပါတယ်စစ်ပွဲဖြစ်နေအောင်ခရစ်စမတ်ပွဲတော်ကိုမဖြစ်ဖြစ်အောင်လှုပ်ချင်ကြတာပါအခုလဲကယောဂါကြီးဖြစ်နေပေမဲ့ဗွန်ဂျူလင်းပွဲတော်ကိုဆင်နွှဲချင်ကြပါတယ်ကျွန်တော်တို့လိုဝိုင်ရဲ့ထုတ်လုပ်သူတွေအတွက်အခက်ခဲတွေတော့ရှိပါတယ်ရာသီဥတုဖောက်ပြန်မှုရဲ့ကြေကြောင်းကျွန်တော်တို့အရင်ကထုတ်နိုင်တာထက်နည်းသွားပါတယ်ဒါပေမဲ့ပြည်သူတွေကတော့ဝိုင်ပွဲတော်အစင်လာကိုရင်ကားထက်တောင်ပိုထိန်းထားခြင်းပုံရပါတယ်
။ပြင်သစ်နိုင်ငံလီယော်မြို့ရဲ့မြောက်ဖက်35မိုင်လောက်မှာရှိတဲ့ဘိုဂျူလေးဒေသမှာဝိုင်လုပ်ငန်းပေါင်း300ကျော်ရှိပြီးတော့အဲ့ဒီကနေနိုင်ငံပေါင်း110ထက်မနည်းကိုဝိုင်အရက်တွေကိုတင်ပို့ရောင်းချနေရပါတယ်။ဝိုင်အရက်ဆိုရင်နှစ်ချို့ဝိုင်မှာပိုကောင်းတယ်လို့အများပြောလို့ရှိကြပေမဲ့ဝိုင်ချက်ပြီးသတင်းဖတ်အတွင်းမှာပဲဈေးကွက်တင်တဲ့ဘိုဂျူလေးနူဗိုဝိုင်တွေရဲ့ပရိသတ်ကလည်းမနည်းလှပါဘူး။အရေးအရသာမပြင်းလှပဲတတိအရသာနဲ့ဘိုဂျူလေးနူဗိုဝိုင်တွေကိုဂျာမနီ၊နယ်သာလန့်၊ဘယ်လ်ဂျီယံ၊ဗြိတိန်စတဲ့ဥရောပနိုင်ငံတွေသာမကအမေရိကန်နဲ့ဂျပန်စတဲ့နိုင်ငံတွေအထိဘိုဂျူလေးနူဗိုဝိုင်ပလင်းအမြောက်အများကိုတင်ပို့ရောက်ချနေရတယ်လို့ဝိုင်လုပ်ငန်းရှင်တွေကပြောကြပါတယ်ရှင်။ကျွန်မစုမြတ်မော်ပ
ါ။မစုမြတ်မော်တင်ဆက်ခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးကြပါမယ်။2021လေပြန်2022မျော်ကြီးဆိုတဲ့နှစ်ချုပ်သုံးသက်ချက်ဖြစ်ပါတယ်2021ခုနှစ်ကနေ၈နှစ်ပေါင်းများစွာအတွက်တည်ယူသွားရမယ့်အဓိကအချက်ကတော့အာဏာရှင်စနစ်ကိုအမြင့်ပြတ်ရှင်းရရုံပဲဆိုတာပဲဖြစ်တယ်လို့ DBB သတင်းဌာနရဲ့ Editor ချုပ်ဦးဝေးချမ်းနိုင်က VOA နဲ့ဆက်သွယ်မေးမြန်းခန်းမှာပြောသွားပါတယ်ကုံဆုံးတော့မဲ့2021ခုနှစ်အပေါ်မှာသုံးသက်ချက်လာမဲ့2022ခုနှစ်အတွက်အလားအလာခံမှန်းချက်စတာတွေနဲ့ပတ်သက်ပြီးဦးအေးချမ်းနိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ
်။ဦးအေးချမ်းနိုင် VOE နဲ့ဆက်သွယ်မေးမြန်းဆွေးနွေးခွင့်ပြုလာကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။
ကျွန်တော်တို့ဒီနေ့ကိုအေးချမ်းနဲ့ကျွန်တော်နေချင်တာကိုအေးချမ်းစီရကျွန်တော်တည်ချင်တာဆွေးနွေးချင်တာကအခုဆို2021ခုမှုရပိုင်မဲ့လူတော့လေ2022ထဲကိုမကြခင်ရပိုင်းတွင်2022ထဲကိုဝင်တော့မယ်ကျွန်တော်တို့ဒီကနေ့စကားပြောနေတဲ့အချိန်ဒီ2021ကမြန်မာနိုင်ငံမှာဆီယနာတိန်းတဲ့အချိန်လေးနဲ့အဆုံးသတ်ပြီးဆိုတော့2021အဆုံးသတ်ခံဒီမှာမြန်မာနိုင်ငံရဲ့2021ကာလကိုကိုယ်ချင်းဘယ်လိုများပုံသတ်မိပါလဲခင်ဗျာ
ကျွန်တော်သုံးသတ်မိရတော့ဒီ2021ကတကယ်တမ်းပြောရင်ကျွန်တော်တို့လွန်ခဲ့တဲ့နှစ်ပေါင်း60ပေါ့နော်60နှစ်ဦးနေဝင်အာဏာသိမ်းခဲ့တဲ့ကာလကနေပြန်ဆက်လို့ရတယ်ပြန်ဆက်လို့ရတယ်ဆိုတော့ဦးနေဝင်အာဏာသိမ်းခဲ့တဲ့စစ်တပ်အာဏာဆက်ရတဲ့ခေတ်ပေါ့နော်အဲ့ခေတ်ကနေအခု2021ကာလကတော့ကျွန်တော်မြင်လာတော့စစ်တပ်အာဏာဆုံးရှုံးသွားတဲ့ခေတ်စစ်တပ်အာဏာသူတို့ရဲ့ဟိုဘယ်လိုပြောမလဲသူတို့ရဲ့ဩဇာသူတို့ရဲ့ဂုဏ်သိက္ခာသူတို့ရဲ့လူကသူတို့ပုံမှာမြင်ရတဲ့ခေတ်ဆုံးရှုံးသွားတဲ့နှစ်လို့ပဲကျွန်တော်လည်းလောင်းစတယ်သူတို့ကလူပုံမှာဘလို့မှဩဇာတမမှုလည်းမရှိဘူးလေးစားလူလူကသူတို့ပုံမှာလေးစားမှုလည်းမရှိဘူးသူတို့ရဲ့ဂုဏ်သိက္ခာရဲ့အကုန်လုံးဆုံးရှုံးသွားတဲ့နှစ်လို့ပဲကျွန်တော်မြင်တ
ယ်ဟုတ်ကဲ့ကိုအေးချမ်းကဒါအာနာသိန်းနဲ့စစ်တပ်ဘက်ကနေပြီးတော့စစ်တပ်ဘုံမှာ2021ကစစ်တပ်ကိုဘလို့ပိုင်းဖြတ်ခဲ့တယ်လဲဘလို့တတ်မှတ်လိုက်တယ်လဲဆိုတော့ကိုအေးချမ်းမြင်တာပေါ့နော်ဆိုတော့တိုင်းပြည်တစ်ခုလုံးအနေနဲ့ဆိုရင်ရောကိုအေးချမ်း2021ကဘယ်လိုနှစ်မျိုးလို့နားလည်ရမလဲ
တိုင်းပြည်တစ်ခုလုံးအတွက်ဆိုရင်လည်း2021ကကျွန်တော်တို့ရဲ့အနာဂတ်ပွင့်တဲ့နှစ်လို့ပဲကျွန်တော်မြင်တယ်ကျွန်တော်တို့ရဲ့အနာဂတ်ပွင့်တဲ့နှစ်ဆိုတာဒီစစ်တပ်ရဲ့အောက်ကနေလူလူတရက်လုံးကမြင်သွားပြီဒီစစ်တပ်အောက်မှာတော့ဒါတို့ဘလုံးမနေလို့မရတော့ဘူးဒီစစ်အာဏာရှင်တွေရဲ့အောက်မှာတော့ဘလုံးမနေလို့မရတော့ဆိုတော့စစ်တပ်ဆိုတာလည်းကျွန်တော်ပြောချင်တာကတော့ဒီလူလူပါအများစုမဟုတ်ဘူးအများဒီစစ်တပ်ထဲကလူအများစုမဟုတ်ဘူးဒီစစ်တပ်ကိုချုပ်ကင်တာနဲ့ကုကြိုးစည်းဘွားအတွက်လှုပ်လာတဲ့လူလူစုရဲ့ အောက်မှာတော့ဒီတနိုင်ငံလုံးရောဒီစစ်တပ်ကလူတွေရောဗမာပြည်သူတွေရောဘလုံးမနေလို့မရတော့ဘူးဆိုတဲ့အဖြေတစ်ခုတွေးလိုက်တယ်လို့ကျွန်တော်မြင်ပါတယ်2021က
ဟုတ်ကဲ့အဲ့ဒီကနေကျွန်တော်လည်းနည်းရှေ့ကိုတွေးလိုက်ချင်တာက2021ကနေဟလားအင်ဗီဒန်ဆိုးရတဲ့ဆေးအနာတိတ်မှုဆိုတဲ့အခြေအနေဇိုးကြီးကိုကြုံရရတဲ့2021ကနေရှေ့ကိုဆက်ဖို့အတွက်အခု2022နှစ်တကူကူးဖို့အတွက်ဘာတွေများ2021ကနေတည်သွားလို့ရပါတယ်ခွေးကျန
်တည်သွားလို့ရတယ်အဓိကတော့ဒီစစ်တပ်ဆိုတဲ့ဟာအာဏာရှင်ဆိုတဲ့ဟာစစ်တပ်ဆိုတာလည်းအာဏာရှင်ပေါ့နော်ကျွန်တော်ပြောချင်တာတော့ဒီအာဏာရှင်စနစ်ပေါ့ဒီဟာအမြင့်ပြတ်ကိုရှင်းရတော့မယ်ကျွန်တော်တို့2008ခြေကံဥပဒေလိုမျိုးပုံမြောက်ဒီမြောက်ပေါ့နော်ဟိုကြားရဲညှိပြီးတော့သွားလို့ရမယ်ဆိုတဲ့ဟာမဖြစ်နိုင်တော့ဘူးเนาะနောက်တစ်ခုကတော့ဒီတိုင်းသားတွေနဲ့ဟိုကျွန်တော်တို့ဒီလူမျိုးပေါင်းစုံဟိုဘာသာပေါင်းစုံအကုန်လုံးကညီညွတ်ကြမယ်ဆိုတော့ကျွန်တော်ထင်တာလေဟို message တစ်ခုကလူတိုင်းမှာပမာပြည်သူတွေအကုန်လုံးမှာရသွားတယ်လို့ကျွန်တော်ထင်တယ်ဟိုအဲ့ဒါကျွန်တော်တို့ဒီ2021ကနေ80တည်သွားမှာ2022မှာမဟုတ်ဟိုနောက်နှစ်ပေါင်းများစွာကျွန်တော်တို့ဗမာပြည်ကိုတကယ်ကိုဟိုအတွန့်ရှည်ပြီးတော့တကယ်ရေရှည်သွားမယ်ဆိုရင်အဲ့ဒီအတိုင်းကျွန်တော်တို့သွားမှာဗမာပြည်မှာလူမျိုးပေါင်းလုံးရှိတယ်တိုင်းသားပေါင်းလုံးရှိတယ်အဲ့ဒါကျွန်တော်တို့ရဲ့ဟိုဘာခေါ်လဲ celebrate လုပ်ရမယ်ဟာဒါအောင်မြင်မှုတစ်ခုနော်လူမျိုးပေါင်းစုံနေလို့ရတယ်ဘာသာပေါင်းစုံနေလို့ရတယ်တိုင်းသားပေါင်းစုံနေလို့ရတယ်ဆိုတာကျွန်တော်တို့အကုန်လုံးရဲ့ celebrate လုပ်ရမယ်အဲ့ဒါကိုချင်းချောက်ပြီးတော့ဟာငါတို့မရှိရင်ဒီနိုင်ငံကြီးကကွဲမယ်ဒီလူမျိုးတွေတယောက်နဲ့တယောက်ရံဖြစ်ကြမယ်တိုက်ကြမယ်ခိုက်ကြမယ်ဆိုတဲ့ဟာချင်းချောက်မှုမဟုတ်ဒါအဲ့လိုအတူတကွရှင်တွဲပြီးနေလို့ရတယ်ဆိုတာကျွန်တော်တို့ရဲ့အရင်နဲ့နေခဲ့ပြီတကယ်တမ်းပြောရင်ခွဲနေတာကိုချင်းချင်းမဟုတ်ဒီစစ်တပ်ကခွဲနေတာအာဏာရှင်တွေကခွဲနေတာဆိုတော့ကျွန်တော်မြင်တာအဲ့2021ကနေကျွန်တော်တို့ရေရှိအနာဂတ်ကိုဆက်တယ်တော့ဘုရားဟိုကျွန်တော်တို့အင်းနာချင်းနေလို့ပဲဗျာဘာမှဘာဖြစ်ဘာမှမဖြစ်ကျွန်တော်တို့အကလုံးအတူတူကနေလာနှစ်ပေါင်းများစွာရှိပြီ
ဟုတ်တယ်ဒီမှာ
တောင်တယောက်တိုင်းသားချင်းလည်းမဖြစ်ဘာသာချင်းလည်းမဖြစ်အခုဒီတက်ကလုံနေတဲ့ဟာဆိုတော့ကျွန်တော်တို့ရဲ့အနာဂတ်ကအဲ့ဒါကျွန်တော်တို့ရှေ့ဆက်သွားမယ်ဆိုရင်ညီညွတ်မှုစီလုံးမှုနားလည်မှုအဲ့ဒီပုံမှာကျွန်တော်တို့2021ကနေရှေ့ဆက်ပြီးတည်သွားဖို့ပဲလို့
ဟုတ်ကဲ့ဒီ2021ဆီယနာတေးမှုကနေပြီးတော့တိုင်းပြည်ရဲ့မတူကွဲပြားတဲ့ဟလာလူဖွဲ့စည်းအတ္တိအကြာဟလာအင်အားစုအတ္တိအကြာမှာတူတာတွေရသွားတယ်ဒီတူတာတွေကိုဆက်ပြီးတော့တည်သွားကြရမှာပေါ့နော်ရှေ့2021တိမကနောက်လာမယ့်နှစ်ပေါင်းများစွာအထိဆိုတော့2022ရဲ့အစောပိုင်းကအခုဆိုရင်2021ကို2021ကုန်ကန်ဒီမှာတိုက်ပွဲတွေကပိုပြီးပြင်းထန်နေကြင်ဘက်မှာဆိုကျွန်တော်တို့အခုတွေ့နေရတာအပြင်းထန် process ဆင်ပြီးတော့တိုက်နေလို့မယ်စီပီတို့ကလည်းအများကြီးပြင်းနေကြရတယ်ဒီအခြေအနေဇိုးက2022ထဲမှာဘလောက်ထိများတာရှည်သွားနိုင်အောင်မယ်လို့ကြွေးချမ်းမြင်မိတယ်
ကျွန်တော်များတာရှိနိုင်ပါတယ်တာရှိနိုင်တယ်ဆိုတာဟိုဘုဒီလက်ရှိစစ်အာဏာရှင်ပေါ့နော်သူတို့ကသူတို့ထင်နေတဲ့ဟာအကြမ်းဖက်မယ်လူလူကိုနှိပ်စက်မယ်ဟိုတတ်နိုင်နေများသူတို့ချင်းချောက်မယ်ကြိုက်ကြင်မယ်ဆိုရင်ဒီပြဿနာရှင်းသွားမယ်လို့ထင်အဲ့ဒါတော်တော်လွဲမှားတဲ့အယူဆသူတို့အဲ့လိုလုပ်လေသူတို့နုံနစ်လေပဲဖြစ်မှာနုံနစ်လေပဲဖြစ်မှာဘလို့မှဒီပြဿနာကြီးကပျောက်သွားမှာမဟုတ်ဟိုအခုဒီကျွန်တော်တို့ဒီ February အနာသိမ့်ပြီးကာလမှာเนาะចောင်းသားလူငယ်တွေတက်တယ်เนาะရှိသမျှရွာတွေကလေးတွေမျိုးတွေနေတွေမှာအကြမ်းဖက်နှိပ်စက်မှုဆိုတာကျွန်တော်တို့စကားတွေကထုတ်ပြောလို့မရတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကျွန်တော်တို့ကိုယ်တိုင်မြင်နေရတယ်အခုကြိုသိမ်းနေဆိုလည်းမြင်ရမှာပဲ ဲ့တော့ view မှာလည်းတွေ့ရမှာကျွန်တော်တို့ဒီ view မှာလည်းမြင်ရတဲ့ရုပ်တွေကတော်တော်ဟိုစူးစူးပေါ်ပါဒါတကယ်ကမ္ဘာအနေအထားရကြည့်မယ်ဆိုရင်တော့မှဟိုရဝန္ဒါတို့ဒီဘော့စနီးယားတို့မှာမြင်ရတဲ့အဖြစ်အပျက်မျိုးတွေကျွန်တော်တို့တွေ့နေရတာဆိုတော့သူတို့ဟိုဘယ်လိုပြောမလဲသူတို့ရဲ့ comment crime ဟိုကျူးလွန်ရတဲ့ပြစ်မှုတွေကဒီတည်းပို့ပြီးတော့ကြီးလေးဖြစ်မှာပဲသူတို့အဲ့ဒါသူတို့အတွက်အဖြေမဟုတ်ပြောမင်းလားတော့အဖြေမဟုတ်သူကလည်းဘယ်တော့မှ short မှာမဟုတ
်ဆိုတော့ short မှာမဟုတ်ဘူးဆိုတော့ကျွန်တော်တို့အခု2021မှာမြင်ခဲ့ရတဲ့ဆိုးရွားပြင်းထန်တဲ့ဟလာပြင်းနေမှု၊ကင်တွယ်မှုဟလာပြင်းထန်အင်အားပုံပြီးတော့လုတ်တဲ့ဟာမျိုးတွေကကျွန်တော်တို့2022ထဲမှာလည်းပဲဆက်ပြီးတော့မြင်ကြရမယ်လာလာရှိတယ်လို့ကိုကြီးချန်းသုံးသပ်တယ်ပေါ့နော်ဆိုတော့တစ်ဖက်မှာဒီဆရာနာသိန်းနာကိုစန့်ကျင်တဲ့အင်အားစုတွေကလည်းပဲအခုတစ်နှစ်နီးပါးကြာလာတယ်ဆိုပေမဲ့ဟိုအရှိန်ကလုံးလုံးကြီးလျော့သွားတဲ့အနေအထားကျွန်တော်တို့မတွေ့ရတဲ့အပြင်တချို့နေရာတွေမှာပို့ပြီးတော့မှအာကောင်းလာတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရတာရှိပါတယ်ဆိုတော့ဒီစန့်ကျင်နေတဲ့ဆရာနာသိမှုကိုစန့်ကျင်နေတဲ့အင်အားစုတွေရဲ့အင်အားစုအသီးသီးပေါ့နော်အင်အားစုအသီးသီးရဲ့အလားအလာနဲ့ပတ်သက်လို့ရော2022ထဲမှာဘယ်လိုများဖြစ်လာနိုင်ချေရှိတယ်လို့ကိုကြီးချန်းမြင်ထားတယ
်ကျွန်တော်မြင်တာကပုံများလာမယ်လို့မြင်တယ်ပုံများလာဝယ်မြင်တယ်ဆိုတာလေဟိုအဓိကပြောရရင်တော့ဆရာနာရှင်ကသူတို့မြင်တဲ့ဟာငါတို့ချိန်ချောက်လိုက်မယ်အကြံပန်းလှုပ်လိုက်မယ်နော်ဘယ်မှာလှုပ်လိုက်မယ်ဆိုလူတွေကကြောက်ပြီးတော့နောက်ပြန်ဆုတ်သွားမလားဆိုတော့ပုံစံမျိုးမြင်လာဒါပေမဲ့ကျွန်တော်မြင်တဲ့ဟာအဲ့ဒါပြောင်းပြန်သူတို့အကြမ်းမ်းလှုပ်လေပို့ပြီးတော့လူတို့ကပို့စိတ်နာလေပို့ပြီးတော့စန့်ကျင်လေအဲ့လိုပုံစံမျိုးပဲဖြစ်မှာပဲဆိုတော့ကျွန်တော်မြင်တာတော့ဟိုအဲ့ဒါအဖြေကိုမဟုတ်အဲ့အဖြေကိုမဟုတ်ဘူးဆိုတာအဲ့တိုင်းပြည်အတွက်လည်းမကောင်းဘူးသူတို့အတွက်လည်းမကောင်းဘူးဘသူအတွက်မှမကောင်းဘူးဒါပေမဲ့ဒီပြဿနာကြီးကရှင်းသွားမလားဆိုတော့ရှင်းမှာမဟုတ်
ဘူးဟုတ်ကဲ့ဆိုတော့ဟလာအာနာတိန်ထားတဲ့အာနာရှင်အိုးစုအနေနဲ့လည်းပဲဒီအာနာကိုလက်မလွတ်ရဖို့အတွက်သူတို့ဘက်ကအပြင်းထန်နီလန်ပေါင်းစုံပုံပြီးတော့နှိမ်နှင်းမှာပဲဖြုတ်ခွဲမှာပဲဒါဆက်ဖြစ်နေမယ်အလားတစ်ဖက်ကလည်းပဲဒါကိုစန့်ကျင်တဲ့အင်အားစုဒီပီကလည်းပဲဆက်ပြီးတော့အင်းနဲ့အားနဲ့စန့်ကျင်နေကြမယ်ဟုတ်ပြောရရင်စန့်ကျင်လေဖြူခွဲမှုပြင်းထန်လေဖြူခွဲမှုပြင်းထန်လေပို့ပြီးတော့စန့်ကျင်လေဆိုတဲ့အခြေအနေမျိုး2022ထဲမှာကျွန်တော်တို့ဆက်မြင်သွားနိုင်ချေရှိပါလားခွေးချန
်းကျွန်တော်မြင်လာတော့ရှိနိုင်ပါရှိမယ်ဘာလို့ဆိုတော့အခုပုံစံတိုင်းကြည့်မယ်ဆိုသူတို့ကလည်းရှော့မှာသူတို့ရဲ့ show မှာမဟုတ်ဘူး။ Now အနာသိင်းရဲ့ဟိုပြန်ကြည့်မှဆိုရင်အုံနောက်ရှိမှာဥပမာလူပိန်းစကားပြောမှဆိုရင်လည်းနော်။ဟိုတကယ်လို့တကယ်ပညာရှိရှိအုံနောက်ရှိရှိစဉ်းစားမှဆိုရင်ကျွန်မများတော့အနာသိင်းရဲ့မထင်။ဘာလို့ဆိုတော့ကျွန်တော်တို့ဒီ2021ဒီဆိုပိုင်းကာလ2020ပဲပြန်ကြည့်ကြည့်။ကျွန်တော်တို့ဘာမှပြရတကယ်တမ်းပြောရင်တော်တော်ဒီအပြောင်းလဲမှာတော်တော်တုတ်တက်တာကာလမှာရောက်နေတော့အဲ့ဒါကြီးကိုအကုန်လုံးဟိုဘယ်လိုပြောမလဲဖြတ်ချခဲ့ပြီးတော့ဒီအာဏာသိမ်းလိုက်နေဆိုရဲဟိုဒီဉာဏ်ပညာရှိပြီးတော့အုံနောက်ရှိပြီးတော့စဉ်းစားခဲ့တဲ့ဟာမဟုတ်ဆိုတော့သူတို့ကတော့ကျွန်တော်မလားဟိုတိုးပြီးသားတော်ရယ်ဆက်တိုးကြမယ်လူတွေကြီးပဲအော်ကျွန်တော်တို့ဒီနိုင်ငံကရောအိန္ဒိယချင်းနိုင်ငံတွေရောဟိုနောက်ဟိုတိုက်ခံလုပ်နေတဲ့လူတွေရောလူမှုမနာအောင်စဉ်းစားပြီးတော့ရှေ့ဆက်သွားဖို့တော့လိုတယ်ကျွန်တော်မြင်လာတော့ဒါပေမဲ့ဒီအခုသက်ပတ်ကကြည့်မယ်ဆိုရင်တော့တို့ကတော့ငါတို့မိုက်ပြီးသားငါတို့ဆိုးပြီးသားအဲ့တိုင်းငါတို့ဆက်သွားမယ်ဆိုတော့ပုံစံမျိုးတော့မြင်ရပါတယ
်ဟုတ်ကဲ့နိုင်ငံတကာခုနကကိုကြီးချင်းပြောတဲ့အတိုင်းပါတယ်နိုင်ငံတကာပေါ့နိုင်ငံတကာမျက်နှာစာမှာရောဘယ်လိုဖြစ်လာနိုင်လဲကိုကြီးချင်းအခုဆိုရင်တော့နိုင်ငံတကာမျက်နှာစာမှာအကြမ်းဖျင်းပြောရင်တော့အာနာသိ ဆင်နာရှင်ဦးစုအနေနဲ့ကဟိုတန်တမန်ရေးရရေးနေနေတဲ့အနေအထားမျိုးတော့ကျွန်တော်တို့တွေ့နေရတာပေါ့နော်အနေငယ်ဆိုတော့အဲ့ဒီအင်အားနိုင်ငံတကာရဲ့ပါဝင်မှုနိုင်ငံတကာရဲ့ဖိအားနိုင်ငံတကာရဲ့ဝင်ရောက်လှုပ်ဆောင်မှုအဲ့ဒါတွေကတော့2017ထဲမှာပို့ပြီးတော့အားကောင်းလာနိုင်မယ်ပို့ပြီးတော့ဟိုအချိန်မြင့်လာနိုင်မယ်လို့ကိုယ်ကမြင်သေးလား
ကျွန်တော်မြင်လာတော့အဲ့အချိန်မြင့်လာမမြင့်လာလဲပေါ့နော်ကျွန်တော်လက်တွေ့အရပဲကြည့်မယ်ဆိုရင်နိုင်ငံတကာအနေနဲ့ကြည့်မယ်ဆိုရင်တော့ဟိုဒီဘက်ကလေးလက်တွေ့အရပြောရင်ဗမာပြည်အခုချိန်မှာဘယ်သူမှလာစီးပွားရေးလုပ်မှာမဟုတ်ဒါဟိုအနောက်နိုင်ငံကျွန်တော်မပြောသေးဘူးကျွန်တော်တို့ညီညီနိုင်နိုင်ငံပဲကြည့်တရုတ်ပဲကြည့်ကြည့်တရုတ်ဆိုတာကဗမာနိုင်ငံအတွက်ဗမာစစ်တပ်အတွက်တကယ်စီးပွားရေးအရန်ရေးကြည့်တဲ့နိုင်ငံအင်္ဂလိပ်နိုင်ငံနိုင်ငံတွေထိုင်းစင်ကာပူတို့ဗီယက်နမ်တို့ဒီနိုင်ငံတွေကလည်းဘယ်သူမှလာပြီးတော့ဒီခြေနေမှာစီးပွားရေးလုပ်ဖို့ဆိုတော့ဘလုံးမဖြစ်နိုင်ဆိုတော့ကျွန်တော်မြင်တာဒီဘာခေါ်လဲUN တို့နော်ဟိုလူခွင့်ကော်မရှင်တို့အဲ့ဒါတွေခဏထားလိုက်ဟိုကျွန်တော်တို့အင်ဂျင်နီယာနိုင်ငံတွေတရုတ်တို့ကိုယ်တိုင်ကဒီစစ်တပ်အုပ်ချုပ်ထားတဲ့ဟိုဟာကိုကျွန်တော်မြင်တာလက်ခံဖို့ဆိုတော့ဘလုံးမဖြစ်နိုင်ဘူးသူတို့လည်းလုံမှာမဟုတ်ဘူးသူတို့စဉ်းစားတာလူခွင့်ရေးဒီမိုကရေစီတွေခဏမေ့လာငါတို့စီးပွားရေးဘာလုပ်လို့ရဒီကြေးနေမှာသူတို့လုံမှာမဟုတ်ဆိုရင်လာရအကြောင်းမရှိ
ဟုတ်ကဲ့ပါခွေချန်ချိန်ပေးပြီးတော့ဒီမြန်ဆွေးနွေးပေးတာကျေးဇူးတင်ပါတယ်မင်းမြတ်ချက်တွေဖြည့်ဆူပေးတာကျေးဇူးတင်ပါတယ်ခွေချန
်ဟုတ်ကဲ့ပါဆင်ကျေးဇူးတင်ပ
ါ DBB သတင်းဌာနအယ်ဒီတာချုပ်ဦးဝေးချန်နိုင်ကိုကိုကျော်ကျော်သိန်းကဆက်သွဲမင်းမြတ်တင်ဆက်ခဲ့တဲ့အင်္ဂါညဆွေးနွေးခန်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုမနက်ဖြန်ဗုဒ္ဓဖူးနေ့မနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်တလဲပြောပြပေးပါရှင်
မြန်မာနိုင်ငံဒီမိုကရေစီပြန်လည်ထွန်းကားရေးနဲ့ပတ်သက်လို့အမေရိကန်အစိုးရလှုပ်ဆောင်ရမယ့်အချက်တွေကိုကဏ္ဍတစ်ခုအဖြစ်ဖြည့်စွက်ဖော်ပြထားတဲ့အမေရိကန်နိုင်ငံကာကွယ်ဆိုင်ရာဥပဒေ NDAA ကိုသမ္မတဂျိုးဘိုင်ဒန်ကတင်းလာနေ့ကလက်မှတ်ရေးထိုးအတည်ပြုပေးလိုက်ပါတယ်။ဒီဥပဒေထဲမှာတော့အမေရိကန်ကာကွယ်ဆိုင်ရာအသုံးစရိတ်ကိုဒေါ်လာ890ဘီလီယံအထိသုံးခွင့်ပြုထားပါတယ်။ NGO ကြားကာလအမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အသိအမှတ်ပြုထောက်ခံဖို့မြန်မာစစ်တပ်ကိုတန်ခတ်အရေးယူဖို့မြန်မာနိုင်ငံတွင်းအရသာအစိုးရအုပ်ချုပ်မှုအောက်မှာဒီမိုကရေစီနိုင်ငံပြန်လည်ဖော်ဆောင်ဖို့မြန်မာစစ်တပ်ကချိုးဖောက်တဲ့ရာဇဝတ်မှုတွေကိုအရေးယူသွားနိုင်ဖို့စတဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့မဟာဗျူဟာတွေကိုသမ္မတဂျိုးဘိုင်ဒန်အစိုးရတာဝန်ရှိသူတွေအနေနဲ့လွတ်တော်ကို60အတွင်းတင်ပြရမယ်ဆိုတဲ့အချက်ကိုအဲ့ဒီဥပဒေမှာထည့်သွင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကခရီးပြင်းတဲ့ဖရူဆိုမြို့နယ်အတွင်းမှာအမျိုးသမီးနဲ့ကလေးငယ်အပါအဝင်လူ35ယောက်ထပ်မံနဲ့မိရှုတပ်ဖြတ်ခံရတဲ့အထက်သူတို့အဖွဲ့ကဝန်ထမ်း2ဦးလည်းပါသွားတယ်ဆိုတာကို Save the Children အဖွဲ့ကအတည်ပြုပြောဆိုပါတယ်စစ်သက်ချရုံဖွဲ့ကတည်ဆုံသွားသူ2ဦးဟာအသက်30နှစ်အရွယ်နဲ့အသက်28နှစ်အရွယ်တွေဖြစ်ပြီးသူတို့ရဲ့လုံခြုံရေးကြောင့်သူတို့ဘသူဆိုတာကိုမဖော်ပြလို့ဘူးလို့လဲ Save the Children အဖွဲ့ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်ထိုင်းနိုင်ငံဆန်ကလပ်ဖူရီခရိုင်အတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာ24ယောက်ကိုတနင်္လာနေ့ညကဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ယောက်ျား18ယောက်နဲ့မိန်းမ9ယောက်တို့ကိုည17နာရီမခွဲခင်လောက်မှာကင်းလက်ကင်းကတွေ့ရှိသွားတာဖြစ်ပါတယ်သူတို့တွေဟာဘန်ဆောင်ကာရီယာအနာကခြုံပုတ်တွေထဲမှာပုံအောင်နေကြတာလို့ဆိုပါတယ်ခင်ဗျာအမေရိကန်နဲ့ရုရှားတို့ဟာဇန်နဝါရီလမှာတွေ့ဆုံကြပြီးနျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့ရုရှားယူကရိန်းနယ်စပ်တင်းမာမှုကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဇန်နဝါရီလ10ရက်နေ့မှာနိုင်ငံဆွေးနွေးကြပြီးဇန်နဝါရီလ12ရက်နေ့မှာရုရှားနေတို့အစည်းအဝေးကျင်းပမှာဖြစ်တယ်လို့အင်ဗျူတော်ကပြောကြားလိုက်ပါတယ်ခင်ဗျာ
ဒီဇင်ဘာလ28ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOE ကိုနားတော်တာဆင်ကြရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရန်ဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်
This program has come to you from the Voice of America, Washington.